Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ14ရက်စနေနေ့ညပိုင်း VOA မြောက်ပိုင်းစီစဉ်တွေကိုည9:00 ထိအမေရိကန်ပြည်အောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စမရှင်ဒီညပိုင်းအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညဘက်သတင်းတွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကအမေရိကန်ပြည်သူလူထုကိုကျေးဇူးတင်တယ်လို့သူ့ရဲ့နောက်ဆုံးပြောတဲ့အပတ်စဉ်မိန့်ခွန်းထဲမှာပြောကြားလိုက်ပါတယ်ထိုင်းနိုင်ငံရဲ့ကလေးများနေခန္ဓာလေချောင်းပြပွဲမှာထိုင်းလေတကဂျက်လေရင်တစ်စင်းပြတ်ကျပြီးတော့လေယာဉ်မှုတွေဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှတော့တာရှင်နေနာစင်ကြားမှာကလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဆွဆွဲထားတဲ့ဘူဒီတောင်မောင်တော်ဒေသကိုလူခွင့်ကိုယ်စားလှယ်ရန်ဟင်းဒီဒီကနေ့မှာတွားရောက်ခဲ့ပါတယ
်ဒီကချင်းကားဒီဒီဝါရီနော်အခုရန်တော့ဒီချင်းကားဒီခရီးဝါတော့ဘူဒီတော်နော်
ရန်ဟင်းဒီကနှစ်ဖက်တိုင်းဝမ်းနဲ့တွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲရဲ့ပြန်ကြားရေးတာဝန်ခံဦးဝေဝင်းကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနားဆင်ရဖို့ရှိပါတယ်။ဒါပြင် Rockita အကြောင်းကိုမြန်မာတခွင်စီစဉ်မှာတန်းထောင်ရမယ့်အပြင်ရန်ကုန်ဘတ်စကားတစ်တွေအကြောင်းကိုလည်းဒီညပိုင်းမှာတင်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးထိတ်တဲရောင်သတင်းတွေကိုကိုရနိုင်နဲ့ကိုညောင်ဝင်းအောင်တို့ကကြီးညာပေးသွားမှာပါ။
အမေရိကန်သမ္မတဘရက်အိုဘားမားဆိုရကရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုသူ့အနေနဲ့ဆက်ပြီးတော့ထားရှိသွားနိုင်တယ်လို့ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဒါပေမဲ့သူ့ဆိုရအနေနဲ့တော့အကြကြီးထားခြင်းမှထားမှာဖြစ်တယ်လို့လည်းပြောပါတယ်။ရုရှားနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုအချိန်တိုင်းတာတစ်ခုထိထားရှိသွားမှာဖြစ်ကြောင်းဒါပေမဲ့တကယ်လို့ရုရှားနိုင်ငံအနေနဲ့အကြမ်းဖက်သမားတွေကိုတိုက်ဖျက်တဲ့နေရာမှာအကူအညီပေးပြီးအမေရိကန်နိုင်ငံအတွက်တခြားအရေးကြီးတဲ့ရည်မှန်းချက်တွေအောင်မြင်အောင်အကူအညီပေးမယ်ဆိုရင်ဒဏ်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းကောင်းရုပ်သိမ်းနိုင်တယ်လို့တောက်ကြနေနောက်ပိုင်းကထုတ်ဝေခဲ့တဲ့ The Wall Street Journal သတင်းစာနဲ့တွေ့ဆုံမိ мян ကမှဖော်ပြထားပါတယ်သူအနေနဲ့သမ္မတဖြစ်ကျန်းသစ္စာကျင်းဆိုပြီးတာနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတွေ့ဆုံဖို့အဆင်သင့်ပဲလို့ Mr. Trump ကပြောပါတယ်ရုရှားဘက်ကလည်းတွေ့ချင်မှဖြစ်ပြီးတော့အဲ့ဒီဟာကသူ့အတွက်ပြဿနာမရှိဘူးလို့ Mr. Trump ကပြောပါတယ်ဒီသတင်းနဲ့တဆက်တည်းနောက်ထပ်ဖြစ်တော့မှုတစ်ခုမှာတော့ Mr. Trump အစိုးရတက်လာပြီးရပိုင်းအတွင်းမှာပဲကာဇက်စတန်နိုင်ငံအစတန်မြို့မှာကျင်းပမယ့်ဆီးရီးယားညီညာရေးဆွေးနွေးပွဲမှာ Trump အစိုးရအနေနဲ့တက်ရောက်ဖို့ရုရှားနိုင်ငံကဖိတ်ခေါ်ခဲ့ကြောင်း Washington Post သတင်းစာကြီးကရေးသားဖော်ပြပါတယ်ခင်ဗျာ
အမေရိကန်ရွေးကောက်ပွဲကိုရုရှားကဂျာဝင်နှောက်ယှက်ခဲ့တဲ့ကိစ္စထောက်လိုင်းရေးဆိုင်ရာတွေးရှိချက်တွေကိုအောက်လွှတ်တော်မှာတောက်ကြနေကကျင်းပတဲ့ပထမဦးဆုံးအကြိမ်အပြည့်စုံကြားနာပွဲကိုတက်ရောက်တဲ့ဒီမိုကရက်အမတ်တွေဟာအမေရိကန်ရွေးကောက်ပွဲတစ်လျှောက်အငင်းပွားပွဲဖြစ်နေတဲ့ FBI ရဲ့ခေါင်းဆောင်မှုကိုမကျေနပ်ဘဲလွှတ်တော်အနေနဲ့ရှေ့ဆက်ဘာလုပ်မလဲဆိုတာကိုမေးခွန်းထုတ်ခဲ့ကြပါတယ် FBI ဒါရိုက်တာကသူ့အဖွဲ့အစည်းကိုဦးဆောင်နိုင်တဲ့အရေးချင်းရှိတယ်ဆိုတာယုံကြည်ထားပေမဲ့အခုတော့အဲ့လိုမဟုတ်တော့ဘဲစိတ်ပြတ်မိတယ်လို့ဂျော်ဂျီယာပြည်နယ်ဒီမိုကရက်အောက်လွှတ်တော်မှဟန့်ဂျွန်ဆန်ကအမျိုးသားထောင်လန်းရေးဒါရိုက်တာဂျိမ်းစ်ကလပါနဲ့ FBI ဒါရိုက်တာဂျိမ်းစ်ကိုမီရိုဦးဆောင်တဲ့တကပိတ်ကြားနာပွဲအပြီးသတင်းနောက်တွေကိုပြောပါတယ်။2016ရွေးကောက်ပွဲရလနဲ့ပတ်သက်တဲ့အငင်းပွားပွဲကိစ္စမှာမစ္စတာကိုမင်းဟာအဓိကနေရာကနေပါဝင်ပတ်သက်ပြီးဟီလာရီကလင်တန်ရဲ့အီးမေးလ်ဆာဗာကိစ္စ FBI ကစုံစမ်းစစ်ဆေးမှုလုပ်နေတယ်ဆိုပြီးအော်တိုဝါလာထဲမှာကြေညာခဲ့တာဟာဟီလာရီကလင်တန်ရွေးကောက်ပွဲမှာအနိုင်ရနိုင်ချေကိုတိုက်ရိုက်ထိခိုက်စေခဲ့တယ်လို့ယုံကြည်နေတဲ့ဒီမိုကရက်အများအပြားကဝေဖန်ခဲ့ကြတာပါထောက်လိုင်းဆိုင်ရာကြားနာပွဲမှာမဖြေတဲ့မေးခွန်းတွေအများကြီးရှိခဲ့ပြီးနောက်ထပ်ဆက်လုပ်စရာတွေရှိနေတယ်လို့မစ္စတာဂျွန်ဆန်ကပြောပါတယ
်မကြာခင်ယာရုကအနားယူတော့မယ်အမေရိကန်သမ္မတဘရက်အိုဘားမားကသူ့ရဲ့နောက်ဆုံးအကြိမ်ပြောကြားတဲ့အပတ်စဉ်မိန့်ခွန်းမှာတော့အမေရိကန်လူထုကိုကျေးဇူးတင်စကားပြောကြားသွားပါတယ
် Every day I learned from you. You made me a better president.And you made me a better man. Over the course of these 8 years, I've seen the goodness.
မကန်ပြည်သူတွေထံကနေ့စဉ်နေ့တိုင်းသင်ယူခဲ့ရပြီးတော့သမရကောင်းတယောက်လူကောင်းတယောက်ဖြစ်လာခဲ့တဲ့အကြောင်းသမရအိုဘားမားပြောကြားခဲ့တာပါ။ရှစ်နှစ်ကြာသမရတတန်းအတွင်းအမေရိကန်လူတွေရဲ့စိတ်စေတနာကောင်းတွေ၊ရုန်းကန်နိုင်စွမ်းတွေ၊မျှော်လင့်ချက်တွေကိုတွေ့မြင်ခဲ့ရသလိုစီးပွားရေးမှာအဆိုးအဝါဆုံးကာလတစ်ခုကိုကျော်လွှားနိုင်ဖို့ကြိုးစားရတဲ့အချိန်မှာအိနာနီးချင်းတွေတဦးနဲ့တဦးဖေးမခဲ့ကြတာတွေကိုလည်းနမူနာပေးပြောကြားသွားပါတယ်။သမရအိုဘားမားရဲ့နောက်ဆုံးနှုတ်ဆက်မိန့်ခွန်းအဖြစ်ရှီကာဂိုမြို့မှာအင်္ဂါနေ့ကပြောကြားခဲ့တဲ့မိန့်ခွန်းကို ထင်ဟပ်ပြောကြားခဲ့တဲ့စနေနေ့အပတ်စဉ်မိန်ခေါ်မှာတော့အိုဘားမားကဲ့လို့ထင်ရှားတဲ့သူ့ရဲ့ကျန်းမာရေးဆောင်ရှားမှုအစည်းအဝေးအကြံဖတ်ဝါဒတိုက်ဖျက်ရေးဆောင်ရွက်ချက်တွေကိုလည်းထလောင်းပြောကြားသွားပါတယ်။နိုင်ငံရေးအရသဘောထားကွဲလွဲစရာတွေရှိနေပေမဲ့လည်းအမေရိကန်ရဲ့ဘုံရက်တီချက်တွေအတွက်အမေရိကန်ပြည်သူတွေညီညွတ်မှုရှိကြဖို့ကိုလည်းတိုက်တွန်းထားပါတယ်။သမ္မတအိုဘားမားနေရာမှာဆက်ခတ်မဲ့ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကျန်းသက်စာချိန်ဆိုပြီးတရားဝင်တာဝန်လွှဲပြောင်းယူမဲ့ January 20ရက်နေ့ဝါရှင်တန် DC မြို့တော်ကအခမ်းအနားကိုတော့ထောက်ခံသူတွေရောကန့်ကွက်သူတွေပါထောင်တောင်းချီပြီးတော့တက်ရောက်ကြမှာဖြစ်ပါတယ်ခင်ဗျာ
။စီးရီးယားနိုင်ငံ DRZ မြို့ကအစိုးရတပ်တွေထိန်းချုပ်ထားတဲ့နေမျိုးကို IS သွေးကြအဖွဲ့ကတိုက်ခိုက်ခဲ့တယ်လို့စီးရီးယားအရေးစောင့်ကြည့်သူတွေကပြောလိုက်ပါတယ်။စီးရီးယားနိုင်ငံအရှေ့ပိုင်းကမြို့မှာပြင်းထန်တဲ့ထိုးစစ်တွေကြောင့်ပေါက်ကွဲမှုတွေအတော်များများဖြစ်ခဲ့တယ်လို့ဗီဒီအင်ခြေစိုက်စီးရီးယားအရေးစောင့်ကြည့်အဖွဲ့ကပြောတာပါ။စီးရီးယားအစိုးရဘက်ကတော့စစ်သွေးကြွတွေကိုပြန်ပြီးနှိမ်နင်းနိုင်ဖို့အတွက်စစ်လေယာဉ်တွေကိုအသုံးပြုခဲ့တယ်လို့စီးရီးယားတာဝန်ရှိသူတွေကပြောပါတယ်။တိုက်ပွဲတွေအတွင်း IS Jihad တိုက်ခိုက်ရေးသမား20နဲ့စီးရီးယားအစိုးရတပ်သား12ဦးအပါအဝင်လူ30ကျော်သေဆုံးခဲ့တယ်လို့ဆိုပေမဲ့အတိမပြုနိုင်တဲ့သတင်းတွေအရတော့ဒီတိုက်ပွဲအတွင်းမှာလူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ရွေးကနေစနေညဘက်နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဩစတြေးလျနဲ့ဂျပန်တို့နိုင်ငံကြားစီးပွားပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်။တရုတ်ရဲ့စင်အားအားကောင်းလာတာကိုစိုးရိမ်တဲ့ဂျပန်ကအာရှပစိဖိတ်ဒေသတွင်လုံခြုံရေးဆန်ရပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေတာဖြစ်ပါတယ်။ကုန်သွယ်ရေးနဲ့ဒေသတွင်းလုံခြုံရေးကိစ္စတွေကိုဩစတြေးလျနိုင်ငံစစ်နီမျိုးမှာဆွေးနွေးခဲ့ပြီးတဲ့နောက်ပုံမှန်ကောင်းမွန်အောင်ပြင်ဆင်လိုက်တဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးခဲ့ကြတယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့ဩစတြေးလျဝန်ကြီးချုပ်မယ်ကွန်တမ်ဘလ်တို့ကပြောသွားပါတယ်။ဒီသဘောတူညီချက်အရနိုင်ငံစစ်တပ်တွေဟာစီးလေးချင်းမှုအတွင်ထောက်ပို့ဆိုင်ရာအကူအညီတွေပေးနိုင်မှာဖြစ်ပြီးတော့ပူးတွဲစီးလေးချင်းမှုတွေပါဝင်ရမှာလဲလွယ်ကူအောင်သဘောတူညီမှုရဖို့လည်းလှုံ့ဆော်နေတယ်လို့ဆိုပါတယ်။ဩစတြေးလျနဲ့ဂျပန်နိုင်ငံကြားဆက်ဆံရေးဟာအနီးကပ်ဆုံးကိုရောက်ရှိနေပြီးတော့အရင်ထက်အားကောင်းကပိုပြီးအပြုသဘောဆန်ဆုံးပဲဖြစ်တယ်လို့လည်းဝန်ကြီးချုပ်နှူးတွေ့ဆုံပြီး Mr. Tambol ကပြောသွားပါတယ်။ Pacific ဒေသတွင်းတရုတ်ကဆင်အာကြီးနိုင်ငံဖြစ်ပေါ်ထွက်လာချိန်မှာလုံခြုံရေးနဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်လှုပ်ဆောင်ဖို့ရည်ရွယ်ပြီးတော့လေးနိုင်ငံခီးစဉ်ရဲ့ဒုတိယခီးတစ်ထောက်ဖြစ် Mr. Abe ဟာဩစတြေးလျနိုင်ငံကိုတောက်ကြနေကလာရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံရဲ့ကလေးများနေ့လေးချောင်းပြာဝဲအတွင်းထိုင်းလီတက်ကကျဲတိုက်လီရင်ဒစဉ်ပြတ်ကျသွားတာကြောင့်လီရင်မှုတူတည်ဆုံသွားခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဟရိုင်လီတက်အခြေစိုက်စခန်းမှာ JAS 39 Gripen ကျဲလီရင်အမျိုးအစားဟာလီရင်ကိုလှည့်တဲ့အချိန်မှာလီရင်ကသူပြန်တန်းနေတဲ့အမြင့်ကနေအောက်ကိုနှိမ့်ဆင်းသွားပြီးပြတ်ကျသွားခဲ့တာကိုအပျော်တမ်းရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းမှာမြင်ရပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးဌာနကတော့ဒီလေရင်ပြတ်ကျမှုနဲ့ပတ်သက်ပြီးစုံစမ်းနေတယ်လို့ဆိုပါရယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကလေရင်မှုတည်ဆုံသွားတဲ့အတွက်မိသားစုနဲ့အတူထပ်တူဝမ်းနည်းကြောင်းထုတ်ဖော်ပြောဆိုပါရယ်။ထိုင်းနိုင်ငံရဲ့ကလေးများနေ့ကိုပုံမှန်အဖြစ်ထိုင်းစစ်အခြေစိုက်စခန်းတွေမှာအများပြည်သူပါဝင်ဆင်နွှဲနိုင်အောင်ကျင်းပလိမ့်ရှိပါရယ်
။ဂျပန်နိုင်ငံတက္ကတာကော်ပိုရေးရှင်းကနေကားတွေမှာတုံးတဲ့လေထီမှာချုံရင်းချက်တွေရှိနေတာကိုဖုံးကွယ်ထားတဲ့ရာဇဝတ်ပြစ်မှုအတွက်ဒေါ်လာ1ဘီလီယံဒဏ်ငွေပေးဆောင်ဖို့သဘောတူလိုက်ပါတယ်။ဒါကြောင့်လည်းဒီလေအိတ်တွေအသုံးပြုထားတဲ့အမေရိကန်ပြည်ထောင်စုကကားတွေကိုလည်းပြန်ပြီးတော့သိမ်းယူဖို့ဖြစ်လာစေပါတယ်။တကာတာရဲ့အမှုဆောင်ရာရှိ3ဦးကိုတရားရုံးကဆွဲချက်တင်လိုက်တယ်လို့ကြေညာလိုက်တဲ့တရက်ထဲမှာပဲမီရှိဂန်ပြည်နယ်ဒက်ထရိုက်မြို့ကအမေရိကန်ရှေ့နေရုံးရုံးကလည်းသူတို့ဝန်ခံတာကိုတောက်ကြနေမှာကြေညာသွားပါတယ်။ဒီမှုကိုကြေအေးပြီးသဘောတူညီချက်မှာတကာတာကုမ္ပဏီကဒဏ်ကြေးဒေါ်လာ25သန်းအဲ့ဒီလေအိတ်တွေကြောင့်ထိခိုက်ဒဏ်ရာရသူတွေအတွက်ဒေါ်လာ125သန်းနဲ့သူတို့စီကလေးတီဝယ်ယူတက်ဆင်တဲ့ကားကုမ္ပဏီတွေအခုကားတွေကိုပြန်ခေါ်ယူပြီးတော့ပြန်ဆင်ပေးရမယ်လို့လည်းကားကုမ္ပဏီတွေကိုရောကြီးအနေနဲ့ဒေါ်လာတန်း150ပေးရမှာဖြစ်ပါတယ်ခင်ဗျာ
။အီရန်တပ်ဖွဲ့တွေနဲ့ IS သွေးကြွတွေရဲ့မိုဆူးမြို့ကတိုက်ပွဲအတွင်းအီရတ်အစိုးရတပ်တွေဘက်ကမိုဆူးတက္ကသိုလ်ဝင်းကိုတဖြည်းဖြည်းနဲ့ထိန်းချုပ်လာနိုင်နေပြီဖြစ်ပါတယ်။အရသားတွေတက္ကသိုလ်ဝင်းအတွင်းမှာမရှိတော့ဘူးလို့ယုံကြည်ကြောင်းအီရတ်အာဏာပိုင်တွေကပြောပါတယ်။အီရတ်လူညုံရေးတပ်ဖွဲ့တွေကနီးပညာသိပ္ပံစေသွားစေးတက္ကသိုလ်ရှေးဟောင်းပစ္စည်းလေးလာရေးဌာနတို့ကိုရှင်းလင်းသွားပြီလို့ အကြမ်းဖက်မှုတိုက်ဖျက်ရေးအဖွဲ့ဒုဗိုလ်ချုပ်ကြီးစာဒီကပြောပါတယ်မူဆူမျိုးကတရား၅စင်းတဲက၃စင်းကိုပြန်သိမ်းယူနိုင်ခဲ့ပြီလို့အီရတ်တပ်ဖွဲ့ကပြောပါတယ်အခုတစ်ခါမှာတော့အီရတ်တပ်ဖွဲ့တွေအနေနဲ့ရင်ဆိုင်ခုခံရတာကအရင်တုန်းကတော့မပြင်းထန်ဘူးလို့ဆိုပါတယ
်အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေကိုဒီကနေ့ကစားကြတာမှာပထမဆုံးပွဲမှာတော့ Tottenham Hotspur တင်းက West Brom ကို၄ဂိုးရှိနဲ့နိုင်ရသွားပါတယ် Tottenham ရဲ့ဂိုးတွေကိုတော့ Harry Kane က၃ဂိုး hat-trick တွင်းယူသွားပြီးတော့ West Brom က McCauley က၉ဂိုးကို၁ဂိုးတွင်းခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တဲ့ကိုညဝင်းအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်ရဲ့မြန်မာပြည်ခီးစဉ်ကြောင့်ကြည့်ရအောင်ပါရခိုင်ပြည်နယ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆရာကုလသမဂ္ဂလူ့ခွင့်အထူးကိုယ်စားလှယ်မစ်ဆန်ဟီလီဟာဒီကနေ့မှဘူဒီတောင်နဲ့မောင်တော့မြို့တို့ကိုသွားလေ့လာခဲ့ပြီးတော့ရခိုင်နဲ့မွတ်စလင်နှစ်ဖက်အတိုင်းဝမ်းနဲ့တွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရခိုင်ပြည်ခီးစဉ်ကိုအစိုးရကတာဝန်ဆောင်ရွက်ပေးပေမဲ့လေဒေသခံရွာသားတွေနဲ့တွေ့ဆုံတဲ့အခါမှာတုံချိုရီတွေလိုက်ပါမလားဖို့အတွက်မစ်ဂျန်ဟီလီကတောင်းဆိုခဲ့တဲ့အကြောင်းကိုရခိုင်ပြည်နယ်အစိုးရပြောရေးဆိုခွင့်ရသူက VOA ကိုပြောပြပါဗျ။ဒီကြောင်းပြေဆုံးကိုဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုထိုင်အောင်ကသတင်းပေးပို့ထားပါဗျ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံကိုဆက်နှစ်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဂျန်ဟီလီဟာမနေ့ကရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့စစ်တွေမြို့မှာတွေ့ဆုံခဲ့ပြီးဒီကနေ့မှရခိုင်ပြည်နယ်မြောက်ပိုင်းကိုတွားရောက်လေ့လာခဲ့ပါတယ်။အော်တိုဘလာအစောပိုင်းကဖြစ်ပျက်ခဲ့တဲ့ပြိပခါတွေကြောင့်လူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးဆွဆွဲပြောဆိုနေကြတဲ့မောင်တော်နဲ့ဘူးသီတောင်ဒေသတွေကိုဒီကနေ့မှတွားရောက်ခဲ့ပြီးနှစ်ဖက်အတိုင်းဝိုင်းနဲ့တွေ့ဆုံခဲ့တယ်လို့ကုလသမဂ္ဂမြန်မာနိုင်ငံရုံးခွဲရဲ့ပြန်ကြားရေးတာဝန်ခံဦးရေးဝင်းကပြောပါတယ်
။ဒီနေ့ကချင်းကားဒီဒီပါရဲ့နောက်အခုရန်တော့ချင်းကားဒီခိုင်ရောဘူးရောနောက်ဒီ IDP ကနေတော့ဘူးလီတောင်ထောင်းအော်တော့မှညာအိမ်ပါတော့ဝင်ခဲ့ပြီးဖုန်းတော့နေပြီးတော့ပေါ်တယ်ပြီးတော့တက်ပြီးတော့ဘူးကြီးအောင်တော့တော့ကနာသမင်းစားပြီးတော့ဘူးကြီးအောင်သွားတယ်ဘူးကြီးအောင်နေတော့တော့ပြန်တယ်ကွာ
မစ်ဆန်ဟီလီဟာသူ့ရဲ့မြန်မာနိုင်ငံခီးမစခင်မှာလူခွင့်ရေးချိုးဖောက်ခံရတယ်လို့ယူဆရတဲ့နေရာတွေကိုတွားရောက်လည်လာဖို့စီစဉ်ထားပေမဲ့လို့ကချင်ပြည်နယ်ဘက်ကလိုင်စာနဲ့ဖားကန်ဒေသတွေကိုတော့အစိုးရကတွားခွင့်မပြုခဲ့ပါဘူး။ဒါအပြင်အလုတ်အချင်းစခန်းတွေမှာစိုးဝါးတဲ့အခြေအနေမှာရှိနေပြီးအချင်းသားတွေကိုအခုရက်ထိချင်းချင်းခက်အလုတ်စီခိုင်းတယ်လို့ပြောဆိုမှုတွေရှိနေတဲ့မွန်ပြည်နယ်ကစင်ကြိုက်ကြောက်ထုတ်အချင်းစခန်းကိုတွားရောက်လည်လာခဲ့ပေမဲ့လို့မစ်ဆန်ဟီလီလာရောက်တဲ့နေ့မှာကြောက်ထုတ်စခန်းမှာလူသမားတွေကိုအလုတ်ခိုင်းစေခြင်းမပြုခဲ့ပါဘူး။လက်ရှိအချိန်မှာတော့ကုလအထုကိုစလေဟာရခိုင်ပြည်နယ်စစ်တွေဘူဒီတောင်မောင်တော်ရေသိတောင်တို့ကိုလေ့လာဖို့အတွက်ရောက်ရှိနေတာပါဒီခီးစဉ်အတွင်းမစ်ဆန်ဟီလီရဲ့လုံခြုံရေးကိုအစိုးရကတာဝန်ယူထားပြီးရခိုင်ပြည်နယ်လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးကဦးဆောင်ကတာဝန်ယူဆောင်ရွက်နေတယ်လို့ရခိုင်ပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးမင်းအောင်ကပြောပါတယ်
ဒီနေ့အစိုးရဘက်ကနေပြီးတော့အသင်းတတိပြည့်ဖို့အတွက်ကျွန်တော်လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးဗိုလ်မှူးကြီးတင်ရင်းကိုသူနဲ့အတူတူတော့ဘောတော့ဘောလိုက်ပါပြီးတော့သူတို့ရဲ့လွယ်ချက်တွေပေါ်မှာလိုက်ပါဆောင်ရွက်ပေးနေတယ်လေဒီနေ့တော့အဖွဲ့ဝင်ကြီးတယောက်ကလေ
အော်တိုဘာလ9ရက်နေ့ကနေကြားဆောင်တက်တွေကိုအကျန်းဖက်သမားတွေဝင်ရောက်တိုက်ခတ်ခဲ့ရကနေအစာပြုခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းပြိပခါတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာအတိုင်းအဝန်ကတခြားလုံးဝေဖန်ခဲ့ကြတဲ့မောင်တော်နဲ့ပူစီတောင်ဒေသတွေကိုကုလအထုကုစလေမစ်ဆန်ဟီလီကိုတိုင်တွားရောက်လေ့လာနေတာလည်းဖြစ်ပါတယ်။သူ့အနေနဲ့အစိုးရရဲ့လုံခြုံရေးတွေနဲ့အဲ့ဒီဒေသတွေကိုတွားရောက်ရမှာဖြစ်တာကြောင့်နှစ်ဖက်အတိုင်းအဝန်နဲ့တွေ့ဆုံတဲ့အခါမှာလွတ်လွတ်လပ်လပ်ဆွေးနွေးပြောဆိုမှုတွေရှိနိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိပေမဲ့လို့မစ်ဆန်ဟီလီကတော့သူ့ရဲ့ဒီတစ်ခေါက်ခီးစဉ်ပြည်စီအောင်အထိစောင့်ကြည့်ဖို့လိုပါတယ်လို့ပြောဆိုခဲ့ပါတယ်။ဒါပေမဲ့လို့မနေ့ကရခိုင်ပြည်နယ်အစိုးရနဲ့တွေ့ဆုံစီမှာတော့သူ့အနေနဲ့ဒေသခံရသားတွေနဲ့ပြောဆိုမေးမြန်းတဲ့အခါမှာလုံခြုံရေးတပ်ဖွဲ့ဝင်တွေလိုက်ပါမလာဖို့တောင်းဆိုခဲ့တယ်လို့ဦးမင်းအောင်ကပြောပါတယ်
။ရွာတွေမှာသူသွားတဲ့ရွာသူရောက်တဲ့ရွာမှာသူနဲ့မိမိကကမနေဖို့ပေါ့နော်တတ်မလို့တောင်းမို့ဒေသဖွဲ့ဝင်တွေသူမေးမြန်းဆုံးတဲ့နေရာမှာလာပြီးတော့ဟိုဒီလိုကကနေတိုင်းပေါ်မှာဟုတ်ဟုတ်ဝေးဝေးမှာနေပြီးတော့သူကသူလွတ်လပ်လာမေးမြန်းမယ်အပြုတ်ခြင်းတဲ့လူတွေကိုမေးမယ်မပြုတ်ခြင်းတဲ့လူကိုမမေးဘူးဘုံကျော်ရေးပိုင်းကနေပြီးတော့လိုက်ပါဖို့မလိုဘူးဆိုတာလေးကိုသူတို့ကအတိပေးထားတာပေါ့နော်အဲ့ဒါမျိုးလေးတွေပြောတာပါမနေ့က
မစ်ဆန်ဟီလီဟာမြန်မာနိုင်ငံကိုလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လာရောက်လည်လာတာဒါဟာ50မြောက်ခီးစဉ်လည်းဖြစ်ပါတယ်။ဒီလ18ရက်နေ့မှာတော့ကုလသမဂ္ဂထူးကိုစလဲဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ဇန်နဝါရီလ20ရက်နေ့မှာသူ့ရဲ့မြန်မာပြည်ခီးစဉ်အတွင်းတွေ့ရှိချက်တွေကိုရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲတည်းရပြုလုပ်သွားဖို့ရှိပါတယ်ခင်ဗျာ။
UA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOAS နေညာပိုင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒီခါမှာတော့ရန်ကုန်ကဘတ်စကားလိုင်းတစ်ကြောင်းကိုတင်ဆက်ထားတဲ့သတင်းတော်မှတ်စုစီစဉ်ကိုကြည့်ရအောင်ပါ။မထတာပါဝင်ရန်ကုန်မှာလက်ရှိပြေးဆွဲနေတဲ့ပုဂ္ဂလိကရင်းလိုင်းတွေအားလုံးကို January 15ရက်နေ့မှာအပြီးသက်ရက်ဆိုင်ပြီးတော့အများပိုင်စနစ်နဲ့ရန်ကုန်မြို့တွင်းဘတ်စကားပို့ဆောင်ရေးကဏ္ဍကိုပြောင်းလဲတော့မယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြီးခဲ့တဲ့ရက်ပိုင်းမှာကြေညာလိုက်ပြီးတဲ့နောက်မှာဒီအပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ရန်ကုန်မြို့နယ်လူထုကြားခရက်ရိုက်သွားခဲ့ပါတယ်။ပြောင်းလဲလိုက်တဲ့ရန်ကုန်မြို့တွင်းဘတ်စကားပို့ဆောင်ရေးစနစ်အပေါ်ကြိုးစားသူတွေရှိတယ်လို့ဝေဖန်ကြတာတွေလည်းရှိတဲ့အကြောင်းကိုဒီတစ်ပတ်ရဲ့သတင်းတော်မှတ်စုစီစဉ်မှာ VOA မြန်မာပိုင်းသတင်းတော်မှတ်မြစ်ခိုင်ကတင်ဆက်ထားပါတယ်ရှင်။
ဝန်ဆောင်မှုနဲ့ပတ်သက်ရင်နာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့ရန်ကုန်မြို့တွင်မထတာဘတ်စကားလိုင်းပြေးဆွဲမှုဟာဒီကနေ့နောက်ဆုံးဖြစ်ပါတယ်။မနက်ဖြန်ဇန်နဝါရီ16ရက်နေ့ကစပြီးအစိုးရပါဝင်တဲ့ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးအများပိုင်စနစ်ပြောင်းလဲမှုကိုတဆင့်ချင်းစတင်တော့မှာပါ။ပြီးခဲ့တဲ့ရက်ပိုင်းကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမထတာအပါအဝင်ရန်ကုန်မြို့တွင်ပြေးဆွဲနေတဲ့အခြားပုဂ္ဂလိကရင်းလိုင်းတွေအလုံးကိုဇန်နဝါရီ15ရက်နေ့မှာအပြည့်အသက်ရက်ဆိုင်တော့မယ်လို့ကြေညာလိုက်တဲ့သတင်းဟာရန်ကုန်မြို့နယ်လူထုကြားရုတ်ချီးပြန့်နှံ့သွားပြီးပြောင်းလဲတော့မယ့်ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးစနစ်ဟာသတင်းမီဒီယာတွေအတွက်လည်းအာရုံစိုက်စရာကိစ္စတစ်ခုဖြစ်လာခဲ့တာပါ။ပြောင်းလဲပြေးဆွဲမယ့်ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးအများပိုင်စနစ်နဲ့ပတ်သက်လို့စိန်ခေါ်မှုတွေရှိပေမဲ့လည်းရေရှည်မှာတော့ဒီစနစ်ဟာမအောင်မြင်စရာမရှိဘူးလို့ရန်ကုန်တိုင်းအစိုးရအနေနဲ့ကတော့ယုံကြည်ထားပါတယ်
။အခုကျွန်တော်တို့ဘတ်စကားလိုင်းကိစ္စနဲ့လူတွေကမြို့မြို့ပြောနေကြတယ်ရန်ကုန်မြို့မှာဗျာကတ်စတမာ200,000လောက်ရှိတဲ့ကတ်စတမာလုပ်ငန်းကိုစီးပွားဖြစ်အောင်ဘာလို့မလုပ်နိုင်ရမှာလဲ။ဘာကြောင့်မလုပ်ချင်တဲ့လူတွေကိုအများကြီးဒီတက်ကတ်စတမာအားကောင်းတဲ့စီးပွားရေးလုပ်ငန်းကြီးကကျွန်တော်တို့မအောင်မြင်စရာအကြောင်းမရှိဘူး။ဒါပေမဲ့ကျွန်တော်တို့ဆောင်ရွက်ပေးတာကပြည်သူကိုဝန်ဆောင်မှုပေးနိုင်တဲ့စနစ်ဖြစ်အောင်ကျွန်တော်တို့လုပ်ရမှာ
။ပြောင်းလဲမယ့်စနစ်တက်မှာတော့ဒန်းချောင်းတစ်ခုပေါ်မှာရင်လိုင်းတစ်လိုင်းသာပြေးဆွဲမှာဖြစ်ပြီးမြို့ရင်းကိုတိုက်ရိုက်ပြေးဆွဲမဲ့ဘတ်စကားလိုင်းတွေနှဲသွားမှာဖြစ်ပြီးမြို့ရဲတဝိုက်ပြေးဆွဲဖို့ဘတ်စကားလိုင်းတွေကိုတည်တံ့ထားရှိမှာဖြစ်ပါတယ်။ခရီးသည်တွေအများစုကတော့ပြောင်းလဲလိုက်တဲ့ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးစနစ်ကိုကြိုဆိုကြပေမဲ့ကိုသွားလိုတဲ့နေရာကိုဘတ်စကား20 30စီးရမယ့်အရေးနဲ့ပတ်သက်လို့ငွေကုန်ကြေးကျများမှာကိုလည်းပူပန်သူတွေရှိပါတယ်
။တယောက်တည်းမျိုးဆိုအရင်ကြိုဆိုတယ်ရှေ့အနာဂတ်အတွက်အရင်ကောင်းတဲ့စီစဉ်ရှားမှာဟာခွက်လေးရှိရဖို့နည်းနည်းလေးဟိုဖြည့်ပေးစီတယ်ပေါ့။ကျွန်တော်ဆက်ခက်ခဲရကျွန်တော်ကလေးနှစ်ယောက်ရန်ကုန်တက္ကသိုလ်တက်ဖို့အတွက်ဒိုင်းကားက20နဲ့မပြောဘဲ30မှသွားရောက
်ရင်စည်းကားတွေကိုမိုင်နှုံးအကွာဝေးနဲ့တွက်ယူတာဖြစ်တာမို့လက်ရှိပြည်သူတွေစိုးရိမ်နေသလိုရင်စည်းကားတွေပိုကုန်မယ်ဆိုတာမဟုတ်တဲ့အကြောင်းရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကအခုလိုရှင်းပြပါဗျ။
တချို့တွေကအခု Facebook မှာလည်းရေးနေကြတယ်ဟာအကားကားတွေတော့နှစ်ဆကုန်တော့မယ်သုံးဆကုန်တော့မယ်ကုန်စရာအကြောင်းမရှိဘူးအရင်ကဂိဆဂိဆုံ300လို့ယူရင်အခုဟာကမိုင်နဲ့ကန့်ပြီးတော့100ဒီလိုသွားမှာအဲ့တော့ကိုကကားနှစ်ဆင့်စီးရတယ်ဆိုရင်တော့100ဆင့်စီးပြီးရင်နောက်တစ်ဆင့်ပြောင်းစီးရင်ကိုလိုရာအထိနောက်100ပဲပေးရမယ်ဆိုရင်200ပဲကုန်မယ
်ဘတ်စကားပို့ဆောင်ရေးအများပိုင်းစနစ်စတင်ချိန်မှာတော့အရင်သုံးဆွဲခဲ့တဲ့ရင်ဟောင်းတွေကိုဆက်လက်အသုံးပြုခွင့်ပေးထားပြီးတမကာလာအတွင်းအဆင့်မြင့်ဘတ်စကားတွေကိုအစားထိုးသွားမှာဖြစ်ပါတယ်။ရန်ကုန်ဘတ်စကားပို့ဆောင်ရေးစနစ်ကိုအဆင့်30နဲ့တဆင့်ချင်းပြောင်းလဲသွားမှာဖြစ်ပြီးဒီအပြောင်းလဲနဲ့ပတ်သက်လို့ရန်ကုန်တိုင်းလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကအခုလိုရှင်းပြပါဗျ
။ကားရည်အတွက်အားလုံးကိုချိန်သွားဖို့ဆိုတော့တနည်းလောက်အထိအချိန်ယူရမှာပေါ့နော်။အဲ့ဒီအတွင်းမှာကားတွေကိုချိန်သွားမယ်။ချိန်သွားရင်းနဲ့စောစောပြောတဲ့ကတ်စနစ်ကိုသွားမယ်။ကတ်စနစ်ကိုသွားနေရင်းမှာပဲအန်ဒီတို့အခုသတင်းစာထဲမှာတန်တာခေါ်ထားတယ် street furniture လို့နာမည်တပ်ပြီးခေါ်ထားတာဘတ်စကားမှတ်တိုင်နေနိုင်ငံတကာအဆင့်မီဘတ်စကားမှတ်တိုင်နေအဲ့ဒီဘတ်စကားမှတ်တိုင်နေဖြစ်လာပြီဆိုရင်အဲ့ဒီမှာနိုင်ငံသားမှလိုပဲပန်းနဘုတ်တွေလာမယ် ဘယ်ကနံပါတ်ကတော့နောက်ဘယ်နှမိနဲ့နေရောက်လာမယ်ဆိုတာမျိုးတွေအဲ့ဒီ application ကိုဖုန်းနေထဲမှာလည်းကြည့်လို့ရမယ်အဲ့ဒီစနစ်ကိုသွားမယ်ပြီးတော့ဝင်ရေးချုပ်အမိန့်ရှိသလိုပဲကားတွေအားလုံးပေါ်မှာ GPS တတ်ထားမယ် CCTV တတ်ထားမယ်နော်နောက်ပိုင်းကအကုန်နှီးပညာနဲ့ထိန်းချုပ်မှာပေါ့အဲ့ဒါမျိုးဆိုတော့တကယ်ကိုနောက်ပိုင်းမှာဟိုနိုင်ငံတကာမှာလိုပဲတော်တော်တန်တန်ကိုပိုင်ကမစည်းတော့အောင်တက်ဆီလဲစည်းစရာမလိုတော့အောင်ဒီအများပြည်သူကစိတ်အေးချမ်းသာစွာနဲ့စီးနိုင်တဲ့တည်ယူပို့ဆောင်ရေးစနစ်ကိုရောက်အောင်လုပ်မှာပြောင်းလဲမဲ့စနစ်တင်မှာ 1995မော်ဒယ်နဲ့95Bn ဒိုင်နာနဲ့မီနီဘတ်တွေကိုဖျက်သိမ်းဖို့အစကကြီးညာထားခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ရင်ပိုင်ရှင်တွေနဲ့အခြားဝန်ထမ်းတွေအခက်အခဲဖြစ်မှာဆိုတာကြောင့် 3လထပ်တူးပြေးဆွဲခွင့်ပြုလိုက်ပါတယ်စနစ်တက်မှာပါဝင်တဲ့ရင်လန်းချောင်း60ကျော်အတွက်ရင်ပိုင်ရှင်တွေအနေနဲ့ကိုပြေးဆွဲခြင်းနဲ့လမ်းချောင်းကိုဝင်ရောက်လျှောက်ထားဖို့ရန်ကုန်တိုင်းဒေသကြီးတည်ယူပို့ဆောင်ရေးကြီးကြပ်ကွက်ကဲမှုအာဏာပိုင်အဖွဲ့ကပြီးခဲ့တဲ့ရက်ပိုင်းကအချိန်တိုအတွင်းဖိတ်ခေါ်ခဲ့ပါတယ်ရန်ကုန်တိုင်းအစိုးရရဲ့ရုတ်တရက်အပြောင်းလဲအပေါ်ဘဝင်မကျတဲ့
ငါပွင့်လင်းဆုံးပြောရင်ဘာလို့ဟိုရင်းပိုင်ရှင်ဆိုတဲ့ဟာပျောက်သွားလို့ပဲသူကပျောက်မှလေဒီစနစ်ကြီးကပျောက်တော့မှလေသူကဟိုဟိုဟာပဲလာတော့မှအများပိုင်ဆိုတဲ့ဟာကြီးပဲလာမှာပေါ့
တချို့ကလည်းပြောင်းလဲလိုက်တဲ့စနစ်အပေါ်လူလိုလာလာကြိုးဆိုကြပါတယ
်ကျဲ့တယ်ဆိုတော့ဒါဟိုအရွေးတစ်ခုပေါ့နော်ပြောင်းပြည့်ရင်ပြောင်းလဲမှုအရွေးတစ်ခုဆိုတော့ကိုယ်ကလိုက်ပါရမယ်လေလိုက်ပါလို့ကကျွန်တော်ကကြံခဲ့မှာပဲလေဟုတ်ကဲ့အခုရန်ကုန်မှာအများသောပြစီးနေတဲ့ line ကတွေကကိုယ်တိုင်ပြည်သူတယောက်အနေနဲ့ခံစားရတာ safety တိတ်မဖြစ်ဘူးလေဟုတ်တော့ဒါနာတွေဒါတော့မရှိသေးတဲ့ကားတွေပဲလေဒါတွေကလည
်းစနစ်သစ်စတင်ချိန်ဇန်နဝါရီ16ရက်နေ့ကနေ5ရက်အတွင်းခရီးသည်တွေရဲ့အခက်အခဲကိုကူညီဖြေရှင်းပေးဖို့အစိုးရအနေနဲ့စေတနာဝန်ထမ်းတွေကိုလည်းဖိတ်ခေါ်ထားပါတယ်ဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA အပါအဝင်နိုင်ငံတကာပညာရှင်တွေရဲ့ဤပညာဆိုင်ရာကူညီပံ့ပိုးမှုနဲ့အကောင့်ထဲပေါ်ရမယ်ရန်ကုန်မြို့ဘတ်စကားပို့ဆောင်ရေးစနစ်နဲ့ပတ်သက်လို့အမြင်အမျိုးမျိုးရှိကြပေမဲ့လည်းလက်တွေ့မှာအောင်မြင်လိမ့်မယ်လို့ရန်ကုန်တိုင်းအစိုးရအနေနဲ့ကတော့မျှော်လင့်နေပါတယ်ရှင
်။ဗမာမြန်ခိုင်တင်ဆက်ထားတဲ့သတင်းတော့မှတ်စုကိုအစီအစဉ်ကိုနားဆင်ကြရတာပါ။အခုတစ်ခါမှာတော့မြန်မာတခွင်အစီအစဉ်ကိုကြည့်ရအောင်ပါ။မြန်မာနိုင်ငံမှာနိုင်ငံတကာအဆင့်တင်ယိုးညွှန်းနှံနဲ့တင် जा ပေးမဲ့ဂီတတင်တန်းတစ်ခုကိုရန်ကုန်မြို့မှာဖွင့်လှစ်ထားတာကြောင့်ဂီတကိုစနစ်တကျလိုက်စားကျင်တဲ့သူတွေအနေနဲ့ဟိုရင်တော့ကလို့နိုင်ငံရဲ့ခြားကိုတွားရောက်တင်ယူရမယ်အနေထားမျိုးမဟုတ်တော့ပါဘူး။ Academy of Rock ဂီတတင်တန်းကိုရန်ကုန်မြို့မှာဖွင့်လှစ်တာနှစ်နှစ်လောက်ရှိပြီးတော့ဗြိတိန်နိုင်ငံကတင်ယိုးညွှန်းနှံနဲ့တင် जा ပေးတာဖြစ်ပါတယ်။ဒီလို Academy of Rock ဂီတတင်တန်းလိုမျိုးနိုင်ငံတကာအဆင့်မီဂီတတင်တန်းတွေကိုပို့ဖွင့်လှစ်သွားနိုင်ဖို့ကိုဂီတဝါသားရှင်တွေကမျှော်လင့်နေကြပါတယ်။အပြည့်စုံကိုမြန်မာတခွင်စီစဉ်မှာကုကောင်းဆိုင်ဟင်းကတင်ဆက်ထားပါတယ်ရှင
် Academy of Rock ဆိုရင်စင်ကာပူနိုင်ငံမှာဖွင့်တာ17နှစ်လောက်ရှိခဲ့ပြီးမြန်မာနိုင်ငံမှာတော့နှစ်နှစ်ကျော်ပဲရှိပါသေးတယ်ဂီတအနုပညာကိုဝါသနာအရဒီဇိုင်းမဲ့လုပ်ချင်တဲ့မြန်မာနိုင်ငံကလူငယ်တွေအတွက်ရည်ရွယ်ပြီး Roscoe UK ကတယုံညွန်းတန်းတွေနဲ့ပို့ချတာဖြစ်တယ်လို့ AR တီထောင်သူမတ်ဟန်နီလွင်ကပြောပါတယ
် Academy of Rock ကိုဟန်နီကစင်ကာပူမှာ Lasalle College of the Arts မှာကျောင်းပြီးတယ်ကျောင်းပြီးတော့အလုပ်ရှာတာပေါ့နော်အလုပ်ရှာတော့ Academy of Rock မှာအလုပ်ရတာအလုပ်ရတော့စတင်တော့အဲ့မှာ Rock School UK ဆိုတဲ့ syllabus ကိုသူတို့ကသုံးတယ် Rock School UK က exam board ပေါ့နော် UK ကဒါပေမဲ့တချို့တွေက Rock School ဆိုတော့ကျောင်းလို့ထင်ကြတယ်အမှန်တော့ exam board ဆာမွေးစစ်တဲ့ဌာနပေါ့အဲ့တော့အဲ့ syllabus နဲ့ဟန်နီကဂီတာသင်တာပေါ့နော် guitar instructor music instructor သင်နေရင်းနဲ့မှနှစ်နှစ်လောက်ကြာအောင်နှစ်နှစ်လောက်ကြာတော့ဒီ syllabus ကိုကြည့်ရောဒီ syllabus ကအရင်လဲ effective ဖြစ်တယ်ဟို music ကိုတည်တည်ချာချာလုပ်ချင်တဲ့လူတွေအတွက်လည်းကောင်းနေပါတော့ကောင်းတော့ကြာဟိုနေ့စဉ်းစားကြည့်တာအစတည်းကလည်း music school ဖွင့်နေလဲဆိုရည်ရွယ်ချက်လည်းရှိတယ်ပြီးတော့ဒီ syllabus ကိုလည်းဗမာပြည်မှာလည်း talented ဖြစ်တဲ့ musician တွေများတယ်ဆိုဒီ syllabus ကိုလည်းယူလာချင်တယ်ဆိုတော့အဲ့ကနေပြီးတော့ဟိုအကြောင်းဖွင့်ဖြစ်သွားတာပေါ့ဟုတ
်လက်ရှိ AO ဟာတင်တန်းမှာတော့ guitar drum စနေရနဲ့ vocal အဆိုတင်တန်းတွေကိုတက်ရောက်နေပြီး level 1ကနေ8အထိဘာသာရပ်တွေကိုတက်မှတ်ပေးထားပြီးတော့ diploma တင်တန်းတွေကိုတော့တီချီဒီပလိုမာတနန်းနီးပြဒီပလိုမာနဲ့ performance တယောက်ပေါ်ဒီပလိုမာဆိုပြီးနှစ်မျိုးရှိတယ်လို့သူကပဲဆက်ပြောပါဗျာ
Rockschool UK อ่ะ grade 1 ก็นี่คือ grade 8 ใช่มั้ย grade 8 ปีแล้วရှင် diploma 2 မျိုးရှိတယ် teaching diploma ရယ် performance diploma ရယ် performance လုပ်ချင်တဲ့လူက performance diploma ယူလို့ရတယ် teaching diploma လုပ်ချင်တဲ့လူ ဆရာ လုပ်ချင်တဲ့ instructor ပြန်လုပ်ချင်တယ် ဆိုလို့ရှင်လည်း ဒီကနေ diploma ကြီးယူလို့ရပါတယ်
ចောင်းမှာ တင်ကြား ပို့ချ ပေးမဲ့ ဆရာ တွေကိုလည်း Singapore AOR တင်တန်း ចောင်းမှာ အရင် ပွားရောက် တင်ကြား စီခိုင်းခဲ့ ပြီးမှ ပို့ချ ခိုင်းတာ ပါ
ဟုတ် trainer တွေက ဟန်နီရို trainer တွေ ပထမ အဦးဆုံး trainer တွေ racing ကို မှာ သွား train တယ် အခုလောဆယ်ဟန်နီရို့စီမှာ guitar teacher guitar bass ရှိတယ် ပြီးတော့ drum teacher ရှိတယ် ပြီးတော့ vocal က 2 ယောက် ရှိတယ် တယောက်က ဗမာ ပေါ့ နောက် တယောက်က LaSalle College of the Arts က ပဲ degree ရထားတဲ့ vocal coach ရှိတယ် အခု 2016 မှာ 2017 မှာ စတာ ပြီးတော့ piano ဆရာ ရှိတယ် ပြီးတော့ အဲ့ဒါ ပေါ့ အခု လောဆယ် အားကြီး ရှိတယ် နောက်ထပ်လဲ music production တို့ recording, beatboxing, violin, no honey, tin it about who y'all are, I'm a jati, so I table less season she by.
Ew Aka Gida Sia Kosi to Garo, Gida and Livina Go Lela Liza Lude, Nari at Kuru Nanga, the unit, think I paid a jungle, not a lure, the Elo Piovare.
Jolly Pola, Gomar, also. General, you allow Tia Alu, Tisha, the women machine. ကျွန်တော်တို့အရွယ်လောက်ကြီးတာအဲ့လိုတင်တိချာတင်ပြီးရဲအဲ့လိုဆိုတော့တကယ်အင်တာနေရှင်နယ်နိုးစ်ဒီဗိုင်းနဲ့တင်ပြီးတဲ့ဒီလိုမျိုးအကြောင်းလေးအများကြီးရှိလောက်လို့ပဲပါတယ်ဘိုးလည်းကောင်းလာတယ်ပေါ့ကျွန်တော်တို့အရွယ်လောက်ကြီးကျွန်တော်တိတ်ပြီးတော့တင်းနဲ့တိတ်မရှိဘူးဒီလိုမျိုးတင်တိချာတင်ပြီးတာမရှိဘူးဆိုတော့အခုဆိုရင်ဒါကောင်းပါတယ်အများကြီး
Okay, so then they only need a cohen de cale, Sierra Tinjamu Alma, a trade on the Yala Valle.
Do you think I am Yavi? So, do you forget another? I don't know how to call it. So, Samale, I am to experience here. So, you know, my item, who did the Lia sound? My Sayon John solution, did the chain, Dinia Swam as a Dinia, you know, Connor Sapien, so I know by other Yavi. So, I don't know, the Yanapa, my experience Yavi.
သက်ဆက်တဲ့နှစ်တော်ရှိသေးတဲ့မောင်စူးစူးကလည်းကဘာကျော်ဂီတာသမားတစ်ယောက်ဖြစ်ဖို့စိတ်ကူးအိမ်မက်တွေရှိနေပါတယ်။ကျွန်တော်ဒီကဘာကျော်ဂီတာသမား။ဒီကျောင်းကရက်လာတဲ့စာတိတ်စီကိန်းနဲ့ချမ်းနိုင်ငံတွေကမျိုးစစ်ကျောင်းတွေ
certificate က international standard ပြီးတော့ အတိမပြူရယ်ဆိုတော့ဒီ certificate ကိုသုံးပြီးတော့တခြားနိုင်ငံတွေက music school တွေ university တွေ college တွေမှာတက်နိုင်တယ်ဟို single မှာကလေးတွေဖြစ်တယ်ဆိုတာလဲ certificate တွေရတယ် diploma degree တွေရတယ်ဆိုတော့ subject အနေနဲ့ compulsory subject အနေနဲ့ငငယ်တည်းကတက်လာဟုတ်အခုလာတော့လေဟိုအများအားသူတို့အသိကျင်ကြတာဘယ်နှလားပြတ်နဲ့ဘယ်နှလားဆိုရင်တည်တတ်မလဲ အဲ့လိုမျိုးအဲ့လို mindset ရှိနေတာတိတ်မကောင်းဘူးပေါ့နော်ဟိုအဲ့လိုဘာမှပြန်တည်တတ်မလဲဆိုတော့ဟန်နေလို့လည်းရှိရပါပဲတကယ်တည်းအတည်တချင်တည်တတ်မလဲအဓိကအမှန်ကတော့ဟိုကြာရှည်တည်ရမယ်ပေါ့နော်ဟိုတေချာဖြစ်ချင်တော့ကြာရှည်တည်ရမယ်ပေါ့
ဟို practice လို့လည်းကြာရှည်လုပ်ရမယ်ပေါ့စာလို့လည်းတစ်ဖက်လုပ်ရမယ်ပြောစရာလို့လည်းတစ်ဖက်လုပ်ရမယ်ဟုတ်အေအိုအကလက်ရှိတင်ကြားနေတဲ့တင်တန်းတွေအပြင်ဂီတအနုပညာနဲ့ပတ်သက်တဲ့တင်တန်းတွေကိုလည်းနောက်ထပ်ဖွင့်သွားမယ်လို့ပြောပါတယ် လူငယ်တွေကိုယ်တိုင်စိတ်ကူးစိတ်သက်နဲ့ဝါသနာပါရဂီတာတွေကိုတီထွင်ဖန်တီးနိုင်ကြဖို့အတွက်အေအိုအာတင်းနှဲချောင်းကိုစင်ကာပူမှာ2009ခုနှစ်ကစတင်တည်ထောင်ခဲ့ပြီးဖိလစ်ပိုင်မလေးရှားနဲ့မြန်မာနိုင်ငံမှာလည်းအခုလိုတင်းနှဲချောင်းတွေဖွင့်နေတင်ကြပေးနေတာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းဆိုင်ရင်တက်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ခဲ့ရတာပါ VOA ကနေထုတ်လင်းတဲ့ဒုတိယပိုင်းစီစဉ်မှာတော့ direct line ဆွေးနွေးချက်ကိုမကြခင်မှာနားဆင်ကြရဖို့ရှိပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 6 ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ line kilometer 24, 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို၁၆၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နာရီကနေ၁၀နာရီအထိအစီအစဉ်ကိုတော့လိုင်းတို၂၄၂၅နဲ့၃၂တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည၉နာရီအစီ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ် January 14ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးည10:00နာရီထိထုတ်လွှင့်ပေးမယ့်စီစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ဒိုင်းလီလိုင်းစီစဉ်မှာလူခွင့်အထူးကိုယ်စားလှယ်ရဲ့ခီးစဉ်နဲ့ပတ်သက်ပြီးဆွေးနွေးကြမှာပါ။အစီအစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုအောင်လင်ဦးတို့စီစဉ်တင်ဆက်ပေးသွားမှာပါရှင်။
ရရှိခဲ့ရမြန်မာနိုင်ငံတဝန်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအသံဝင်အနေနဲ့သတိထားစောင့်ကြည့်ဖို့ကုလသမဂ္ဂလူခွင့်ရေးထုတ်ကိုယ်စားရန်ဟင်းလီကသူ့ရဲ့ဒီမြန်မာနိုင်ငံခီးစဉ်မတိုင်ခင်မှာပဲတိုက်တွန်းသွားပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာနိုင်ငံတကာကအာရုံစိုက်ဖို့လိုအပ်တဲ့အဆင့်ထိရောက်နေပြီလားဘယ်နေရာမှာလူခွင့်ရေးမှတ်တမ်းတွေတိုးတက်ဖို့လိုမလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုအရင်ဆုံးတော့ကျွန်တော်ပြည်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့အချင်းယုံရေးဝေးရသဘောထားတွေကိုကြားကြပါရဲအထူးသဖြင့်ကတော့ဒီကျွန်တော်တို့ဒီရခိုင်ပြည်နယ်ကမတိမငြိမ်အခြေအနေတွေကချင်ပြည်နယ်ရှမ်းပြည်နယ်ကလက်နက်ခံပိပခတ်တွေမှာလူခွင့်ရေးချိုးဖောက်မှုကိစ္စတွေကိုစိုးရိမ်နေဆိုပြီးတော့ဒီလူခွင့်ရေးထုတ်ကိုယ်စားရေးရန်ကြီးလီကပြောထားပါတယ်ဆိုတော့အခြေအနေကနိုင်ငံတကာစောင့်ကြည့်ရမယ်အဆင့်ထိတကယ်ပဲရောက်နေပြီလားအရင်ဆုံးတော့ကျွန်တော်ဒီညီမချင်းမြန်မာအဖွဲ့ကကိုအောင်မျိုးမင်းရဲ့သဘောထားပြောပြပါဦးခင်ဗျဟု
တ်ကဲ့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကအခုမှရောက်နေတာမဟုတ်ခင်ဗျနိုင်ငံတကာရဲ့အာရုံစိုက်မှုကိုရောက်နေတာနှစ်ပေါင်းတော်တော်ကြာခဲ့ပါပြီဒါကြောင့်မလို့ကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးအရာရှိကိုခန့်အပ်တာကိုယ်တိုင်ကဒီအားနိုင်ငံတကာအာရုံစုဆိုင်မှုဖြစ်တယ်။နောက်တစ်ခါမြန်မာနိုင်ငံရဲ့ကိစ္စကိုလူခွင့်ကောင်စီမှာကောအထွေထွေနီလာခံမှာကောဆွေးနွေးခြင်းကိုယ်တိုင်ကမြန်မာနိုင်ငံရဲ့လူခွင့်ကနိုင်ငံတကာအာဂျင်ဒါမှာအထူးသဖြင့်ကုလသမဂ္ဂအာဂျင်ဒါမှာရှိနေဆိုဖော်ပြပါတယ်။ဒါပေမဲ့ဒီနှစ်နှစ်ကုန်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ဒီရခိုင်ဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေအဲ့ဒီနောက်ပိုင်းမှာတော့ကျွန်တော်တို့ဒီစစ်စင်ရေးပုံစံနဲ့ဒီလိုမျိုးဖြည့်ရှင်းမှုတွေပေါ်မှာနိုင်ငံတကာပုံမှန်အာရုံစိုက်လာတယ်။အထူးသဖြင့်အရင်တုန်းကလူခွေကိစ္စကိုတင်းတင်းကျပ်ကျပ်မပြောတဲ့အာဆီယံနိုင်ငံအတွင်းမှာရှိတဲ့ကျွန်တော်တို့ဒီမလေးရှားဝန်ကြီးချုပ်ကိုယ်တိုင်ကဒီကိစ္စတွေပြောလာပြီးအာဆီယံမှာဆွေးနွေးလာတဲ့ချက်ကအရင်ကတည်းကပုံမှန်ပြီးအာရုံစုစိုက်တယ်။အထူးသဖြင့်တနိုင်ငံလုံးမှာဖြစ်နေတဲ့လူခွေကိစ္စတွေဆိုင်ရင်ရခိုင်ပြည်နယ်မှာဖြစ်သောကိစ္စတွေပေါ်မှာအုံမဘလို့အာရုံစုဆိုင်မှုရှိနေတာကိုတော့ကျွန်တော်ဒီနှစ်အတွင်းမှာတည်တည်ချာချာထင်ထင်ရှားရှားတွေ့နေရပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီလူခွေလှူရှားသူတူဖြစ်တဲ့ဒီမတ်မေစပယ်ဗျူကိုလည်းမေးချင်ပါတယ်မတ်မေစပယ်ဗျူကတော့သူချင်းဒီအချင်းဒေသဘက်ကအချင်းတွေကိုအာရုံဆိုင်ပြီးဟိုလောက်ကိုင်းနေတဲ့လူလည်းဖြစ်တယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့လူခွေအချင်းတွေကနိုင်ငံတကာပို့ပြီးတော့ဒီအာရုံဆိုင်ဖို့လိုအပ်တဲ့အဆင့်ကိုရောက်လာနေပြီလားခင်ဗျဟုတ
်ကဲ့ဒီနိုင်ငံကတော့အခြေအနေကိုဖိုင်ဒေတာမှာရှိတဲ့လူခွင့်ချုပ်ဖောက်မှုတွေကိုအာရုံပြုတဲ့မှုကအောင်မြင်မှုကြောသွားတယ်လို့ဒီနှစ်ပိုင်းနေတဲ့မှာတတိတကပေါ်ပြီးတော့တိုးလာတာကိုတွေ့ရပါတယ်။ဒါပေမဲ့လည်းနိုင်ငံကရဲ့အာရုံပြုတဲ့မှုကိုမရရှိနေတာကတော့ကျမတို့ဒီစစ်ပင်ပြည်နယ်နဲ့စံပြည်နယ်မြောက်ပိုင်းမှာသက်တော်ပေါ့နော်ဒီ2016နှစ်ကုန်ပိုင်းကနေစပြီးတော့ပြန်ပြီးအခြေအနေဖြစ်ပွားလာတဲ့ဒီလက်နက်ကိုင်ပြည်ပခါတွေနဲ့ပေါ့အထူးသဖြင့်တော့အဲ့ဒါအဖြစ်နဲ့ပြည်သူတွေနေထိုင်တဲ့ဒေသတွေပေါ်လက်မှတ်ကြီးတွေကြရောက်ပြီးတော့ထိမှန်ပောက်ကွဲမှုတွေကြောင့်ကလေးငယ်လေးတွေပေါ့နော်ကလေးငယ်တွေအပါအဝင်လက်ကြီးရဲ့အိုတွေပေါ့အခြားအရက်ကအဖြစ်နဲ့ပြည်သူတွေတည်ဆုံးလာတာတွေထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အာရုံစုတိုက်မှုရောပေါ့နော်ဒီမှာနိုင်ငံအစိုးရရဲ့ဖြေရှင်းစော်လျက်မှုတွေကပါဒီပြည်သားအားမင်းနေတာကိုတွေ့ရပါတယ်အဲ့အတွက်ကြောင့်ဒီဒီမှာအကျန်ဒေတာကလာတဲ့တိုင်းရင်းပြည်မျိုးသမီးတယောက်အနေနဲ့ဒီမှာပြည်မှာပဲဖြစ်ပွားနေတဲ့လူခွင့်ရေးချုပ်ပေါမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာကလည်းဒီညံ့တကြပေါ့နော်ဟိုရခိုင်ဒေတာမှာဖြစ်ပွားတဲ့လူခွင့်ရေးချုပ်ပေါမှုတွေဒါမကပေါ့တခြားတိုင်းရင်းသားဒေတာတွေမှာဖြစ်ပွားနေတဲ့ဒီစစ်မှတ်ပြီးပခါနဲ့ဆက်နွယ်တဲ့လူခွင့်ရေးချုပ်ပေါမှုတွေပါဒီအာယုံစုလိုက်မှုနဲ့ဒီအလေးထားမှုပေါ့အလေးထားပြောဆိုမှုဟာဒီလိုအပ်နေတယ်လို့ဒီမှာကတော့အဲ့လိုရှိနေပါလေ
ရှင်။ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီအာရှလူခွင့်ရေးကော်မရှင်ကဦးမင်းလွင်ဦးလည်းရှိနေပါတယ်။ဦးမင်းလွင်ဦးသဘောထားရောခင်ဗျာအခုရှေ့ကဆွေးနွေးသွားကြတဲ့လူတွေအကုန်လုံးကတော့ဒီမြန်မာနိုင်ငံလူခွင့်ရေးကိစ္စတွေပြဿနာတွေရှိနေတာမှန်တယ်နိုင်ငံတကာလည်းအာရုံစိုက်နေတယ်။ဒါပေမဲ့လည်းချင်းကပ်ပုံတွေမှာနည်းနည်းလေးဟိုကွဲပြားနေတာတွေကိုသူကထောက်ပြသွားတာတွေရှိပါတယ်ဆိုတော့ဦးမင်းလွင်ဦးသဘောထားရောဗျ။ဟု
တ်ကဲ့ပါ
အဲ့တော့နိုင်ငံတကာမှာကျွန်တော်မြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်ဝင်စားစောင့်ကြည့်နေတာဆိုတော့ကိုယ်အမျိုးမျိုးပြောတယ်လို့ပေါ့နော်ကာလအတန်ကြာခဲ့ပြီဖြစ်တယ်အဲ့တော့ရခိုင်အဆက်ဆက်ကကျွန်တော်ပြည်내ဘူးလို့မစ္စတာကင်တနာတို့ဒီထက်မှာလောက်ကန်ဆောင်ရွက်ပုံတွေနဲ့အခုမစ္စယန်ဟီလီလောက်ကန်ဆောင်ရွက်ပုံတွေကနည်းနည်းတော့ကွာခြားနေစွာပဲကျွန်တော်တွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့ကအရင်နှစ်ယောက်တုန်းကတော့ဒီပြည်တွင်းငိုမလာခင်မှာပဲပြည်ပမှာလည်းထိုင်းနိုင်ငံမို့နော်ထိုင်းနိုင်ငံမှာလည်းစန့်ကျင်တဲ့အဖွဲ့အစည်းကလာတဲ့ကိုယ်စလေပြီးရောနိုင်မဲ့အဖွဲ့အစည်းတွေအားလုံးကိုဖိတ်ကြားပြီးရောလွတ်လွတ်လပ်လပ်ပြည်ဆောင်ပြီးရောပထမဦးဆုံးနားထောင်နေဒီတော့မှတခါကျွန်တော်မြန်မာနိုင်ငံပြည်တွင်းကိုလာတယ်လက်ရှိအခြေအနေတွေသူကိုယ်တိုင်မျက်မြင်လာပြီးတော့လေ့လာတယ်ပြီးတော့အဲ့ဒီအပေါ်မှာနှစ်ဖက်မျက်မျက်တာတာဖြစ်တဲ့အစီအခံအမျိုးကိုရေးသားပြီးတော့ဆောင်ရွက်ခဲ့တာမျိုးတွေတော့များများတွေ့ရတယ်အဲ့တော့ကျွန်တော်တို့အခုမစ်ရန်ဟီလီလက်ထက်မှာကျွန်တော်ဒီရခိုင်ဒေသကိုပဲဇောင်းပြီးလုပ်နေတဲ့ကိစ္စကတော့ကျွန်တော်အနေနဲ့ပြောရရင်တော့ဒါကတိတ်မမျှတာဘူးလို့ကျွန်တော်မြင်တယ်တကယ်လားလုံမယ်ဆိုလို့ရှိရင်ကျွန်တော်တို့ရခိုင်အစိုးရလက်ထက်တုန်းကပြန်မလို့ပြီးတဲ့နိုင်ငံရေးကျင်းသားတရားရှိစေကြော်ဒီလိရှိသေးတယ်။နောက်ပြီးတော့တခါနောက်ထပ်တိုးနေတဲ့နိုင်ငံရေးကျင်းသားတော်များများလည်းရှိတယ်။မတရားပြစ်ဒဏ်ချမှတ်ခံထားရတဲ့လူလည်းအယောက်90နီးပါးလောက်ပြည်ထောင်ကြခံနေရတယ်၊နှိရှိထောင်တန်းနေကြခံနေရတယ်ဆိုတာကိုကျွန်တော်တို့ကြင်ကြက်ကြီးရသိရတယ်ဒီအရောဒီမြန်မာနိုင်ငံရဲ့တရားစီရင်ရေးကိစ္စတွေနောက်ပြီးတော့တခါတိုင်းရင်းသားပြည်သူလူထုတွေအပေါ်မှာဒီလိုဖြစ်နေတဲ့ကိစ္စအတွေကိုထဲထဲဝင်ဝင်သိအောင်နှစ်ဖက်နှစ်နာတာဖြစ်အောင်အလုံးဆောင်ရွက်နေတယ်။အဲ့ဒီလိုမျိုးမဟုတ်ဘဲနဲ့အခုဒီလာတယ်သွားလို့မရဘူး၊ကျမသိကျင်တယ်၊သူ့ရောမဖြစ်ဘူး၊ဒီလောက်နဲ့ပဲသွားတယ်ဆိုလို့ရှိရင်တော့ဒါကမှန်ကန်တဲ့အစီရင်ခံစာမျိုးဖြစ်လာလိမ့်မယ်လို့မထင်ဘူး။အတော့ပေါ်အောင်မျိုးမျိုးပြောသွားတဲ့အတိုင်းမှာအာဖီယာမှာလည်းဒါထဲထဲဝင်ပတ်သက်လာတယ်ဆိုတာကမင်းရှားကဒါသူ့နိုင်ငံရေးအခြေအနေကြောင့်သူ့နိုင်ငံရေးပါတီရဲ့ဩဇာအာဏာတက်ဖို့အတွက်ကျွန်တော်တို့မြန်မာနိုင်ငံကဒီပင်ငါလီကိစ္စကိုညှီမောင်းထိုးပြပြီးတော့နိုင်ငံရေးအာရုံရဲ့အခြေအနေမျိုးသာဖြစ်တယ်။အဲ့တော့ဒါကိုကျွန်တော်လည်းနားလည်ဖို့လိုတယ်။အဲ့တော့ဒီရခိုင်ဒေသမှာရခိုင်လူမျိုးတွေခံစားနေရတာကိုရခိုင်ပြည်ကပို့ပြီးတော့တိုင်းရင်းသားလူမျိုးတွေကပို့ပြီးတော့ပြီးပါတယ်။အဲ့တော့အဲ့ဒီလိုမျိုးဖြစ်ဖို့မြန်မာတားတာဖြစ်ဖို့အတွက်လည်းဆောင်ရွက်တင်တယ်၊မိ мян တင်တယ်လူပဲကျွန်တော်ကတော့ပထမဆုံးပြောချင်ပါတ
ယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေလည်းရှိနေပါတယ်သူတို့ကလည်းအလှည့်ပေးချင်ပါသေးတယ်ပထမဆုံးတစ်ယောက်ကတော့ကျွန်တော်ရေးမျိုးနဲ့ဒီမွန်ပြည်နယ်ရေးမျိုးဟိုရေးမျိုးကနေပြီးဥထုံးရေးဖြစ်ပါတယ်ဥထုံးရေးသဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
အဲကျွန်တော်အနေနဲ့ကတော့မွန်ပြည်နယ်လူ့ခွင့်ရေးချိုးဖောက်မှုများနဲ့နေပြီးတော့ဥပဒေချိုးဖောက်မှုများဆွေးနွေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပြောပါခင်ဗျာ
အဲအဓိကအားဖြင့်ကျွန်တော်တရားဥပဒေအရှိမဒန်းလူခံစားပိုင်ခွင့်မရှိဘဲချိုးဖောက်ခံရတာကိုเนาะကျွန်တော်တို့ဟိုကမ္ဘာလူခွင့်ရေးကြီးညာစာတမ်းနံပါတ်9နဲ့နံပါတ်8ကပေါ့ဥပဒေရဲ့အကူအညီရယူပိုင်ခွင့်နေမွန်ပြည်နယ်မှာမရှိကြတယ်ကိုကျွန်တော်တွေ့ရှိရတယ်ခင်ဗျအဲ့ဒါတွေအားနည်းချက်ကိုကျွန်တော်မွန်ပြည်နယ်ဖြစ်စဉ်အကြိုင်းအရာကိုသက်ပြန့်ကြည့်တဲ့ခါကျတော့ဒီနယ်စိုးရဖွဲ့ရဲ့အားနည်းချက်ကိုဖြစ်ပေါ်လာတာကိုတွေ့ရတယ်ခင်ဗျဒါ ው လဲလူခွင့်ရေးပိုင်ဆိုင်ရာတွေလည်းနည်းနိုင်ငံတော်အစိုးရကိုဖိဖိစီစီတုံးအားလေးပေးဆောင်ရွက်ပေးစီလိုပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဟုတ်ကဲ့ဦးထွန်းရေးကျေးဇူးပါကျွန်တော်တို့နောက်ထပ်ပုဂ္ဂိုလ်တူလည်းရှိနေပါသေးတယ်ကျွန်တော်တို့ဒီမြမပြရပါကိုနီလေးအောင်ဖြစ်ပါတယ်ကိုနီလေးအောင်ရဲ့သဘောထားကိုလည်းပဲလူရင်းတူရှင်ကျေးဇူးပြုပြီးဆွေးနွေးပေးပါခင်ဗျဟု
တ်ပြီလူရင်းရှင်ပဲကျွန်တော်ပြောပါမယ်နော်ဟုတ်ကဲ့ပါခဏလေးပါလမ်းကမ်းခဏလေးပါနော
်ဟုတ်ကဲ့
ကျွန်တော်ပရိုလေးကျွန်တော်ထုတ်သားလေးပါဟုတ်ကဲ့အခု miss အရင်လာတဲ့ဥစ္စာအရင်ဗခိုင်းမှာတောင်းတော့ကကြတော့လေသူကရိုးရီညာနဲ့ဘင်္ဂါလီကိုသူကိုကိုပြရမပြောနိုင်ဘူးအခုကချင်သွားတော့ကကြတော့လေသူကကြတော့ဘလို့ဖြစ်မလဲဆိုတာကိုကျွန်တော်အခုစောင့်ကြည့်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကိုနီလေးမောင်ရေတခွတော့ရှိပါတယ်ကျွန်တော်တို့အခုဒီမှာဆွေးနွေးဖို့ကကျွန်တော်တို့တကယ်တမ်းရည်ရွယ်ထားတဲ့ဟိုအကြောင်းအရာတော့ဒီနိုင်ငံတကာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကိုအာရုံစိုက်ဖို့တကယ်ပဲဟိုလိုအပ်တဲ့အခြေအနေကိုရောက်နေတာနောက်တစ်ခုကဒီလိုလိုအပ်လာတယ်ဆိုလို့ရှိရင်လည်းဘယ်နေရာတွေမှာကျွန်တော်တို့ပြန်ပြီးတိုးတက်အောင်မြန်မာနိုင်ငံအနေနဲ့လုပ်ဖို့လိုလဲဆိုတော့ကျွန်တော်တို့အဓိကဆောင်ပေးပြီးဆွေးနွေးဖို့ရည်ရွယ်ထားပါတယ်ကျွန်တော်ဒီရခိုင်ပြည်နယ်အရေးကိုဟိုကျွန်တော်ဒီတိုင်းသားအရေးကိုဒီလို subject တစ်ခုရင်းအလိုက်ကိုအသေးစိတ်ဆွေးနွေးဖို့တော့ကျွန်တော်ဟိုရည်ရွယ်မထားပါဘူးဒါတွေကဆွေးနွေးဖို့လိုအပ်တာတော့မှန်ပါတယ်ဒါပေမဲ့ကျွန်တော်ဒီနေရာမှာဟိုဆွေးနွေးဖို့တော့ကျွန်တော်အစီအစဉ်မရှိပါဘူးဆိုတော့ဒီပြည်နယ်ဆွေးနွေးမဲ့ပုံစံတွေလည်းပဲကျွန်တော်တက်နိုင်တယ်မြတ်ဒီကိစ္စတက်စားလို့ရှိရင်ကျွန်တော်ဒီနိုင်ငံတကာနဲ့ကျွန်တော်တို့ထိတွေ့ဆက်ဆံမှုတွေအပိုင်းကိုကျွန်တော်ဆောင်ပေးပြီးအထူးဟိုအာရုံစိုက်ပြီးတော့ဆွေးနွေးပေးဖို့ကျွန်တော်မြင့်တာရခဲ့နေပါတယ်ဆိုလိုတာတခြားကြောင့်မဟုတ်ပါဘူးဒီခုလ Tamaka Ludi Nanganga Taiwan Luchi Queen in a Patalu, Song Chiwa Lu Pure Niama, Sazwa Lu Boli, who Chinka Boni, the Womachare, Hamuri, General Chiava, the Tuthiano, the Ian Suanam Tuvene, and Yata Sua, Letema, the Lu Song Chiamu, we went top Yaramuri, Malutin Musure, the Waramuri, she had Lule, she Javare, Suro, General Leshi Chini, Manangalu Chini Mua. Politics. Yet that's what I tell you. Democracy is an issue near Chima. The Zondia chain business and Nala business. To Tajao, yes, Kayo Poli, Sanchia, Taupia Muri, Melotin Mulu, Yusavada, go on Mumia, the Bora Sunni Bongia.
Nebubu Limpiolusin or D. Luque Sure Haga, a chain nine near Rhine, a soya dying old general, Sanchi Bulu, a pare. Sanchi Niamaro, D. Singaro, General Nangando, Sinebe, Lunaula. နိုင်ငံတကာအစ်နဲ့လုံလောက်လာဒါကတော့အစိုးရဘဝမူတည်ပြီးတော့ကျွန်တော်တို့ပြောလို့ပြောရမှာဖြစ်ပါတယ်အဲ့တော့ဘယ်အစိုးရဥရောစောင့်ကြည့်ပါဘယ်အစိုးရရောစောင့်မကြည့်ပါနဲ့ဆိုတဲ့အာမေမဟုတ်ဘူးလူခွင့်ရေးကိုစောင့်ကြည့်ခြင်းအဖြစ်အစိုးရတိုင်းအတွက်ကောင်းကျိုးရှိပါတယ်ဘာကြောင့်လဲဆိုတော့တခါတလေသူတို့အနေနဲ့သတိမမူမိတဲ့အကြောင်းအရာတွေကိုထောက်ပြခြင်းအဖြစ်လူခွင့်ရေးချိုးဖောက်မှုတွေက ရှိအခြေအနေမှာကတော့ NLD အစိုးရအနေနဲ့ဒီတခြားလုပ်ငန်းတွေအများကြီးရှိတယ်။ဒါကြောင့်မလို့ကြဲကြဲလောင်လောင်မပြောပါနဲ့ဆိုတဲ့ဟာကတော့သူရဲ့အယူအဆမတူတဲ့လူတွေရှိနိုင်ပါတယ်။ဒါပေမဲ့ကျွန်တော်တို့တိုင်းမှာလူခွေချုပ်ဖောက်မှုကိုကာကွယ်ဖို့ကအစိုးရတိုင်းရဲ့တာဝန်ဖြစ်ပါတယ်။နောက်တစ်ခါလူခွေနဲ့ပတ်သက်ပြီးတော့လူတိုင်းကိုကာကွယ်ပေးရမယ့်တာဝန်တွေရန်ရိုက်တည်ဆောက်ပေးဖို့လည်းအစိုးရရဲ့တာဝန်ဖြစ်တဲ့အတွက်ကျွန်တော်တို့စောင့်ကြည့်ဖို့လိုအပ်ပါတယ်။ဒါပေမဲ့အရင်အစိုးရအလိုမျိုးကျွန်တော်တို့တကယ့်ကိုနေရာတိုင်းမှာလူခွေချုပ်ဖောက်မှုတွေရှိနေတယ်ပူပေါင်းဆောင်ရွက်မှုမရှိဘူးအခုတော့လူခွေချိုးဖောက်မှုတွေရှိနေသည့်တိုင်အောင်အစိုးရကပူပေါင်းဆောင်ရွက်တယ်ဆိုလို့ရှိရင်တော့ဒါကကျွန်တော်တို့အစိုးရရဲ့လူခွေပေါ်လေးစားမှုကိုပြန်လည်ပြသရာဖြစ်တဲ့အတွက်ဒါမျိုးကိစ္စတွေလည်းရှိတတ်တယ်ဆိုတာကိုသဘောပေါက်တင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့အခုဆော့ဆော့ကဒီဆွေးနွေးကြတဲ့ဟိုပုဂ္ဂိုလ်တွေမှာဆော့ဆော့ mass media view လဲထောက်ပြသွားပါတယ်ဟိုမြန်မာနိုင်ငံမှာလူခွေချိုးဖောက်မှုအခြေအနေလူခွေနဲ့ပတ်သက်တဲ့ပြဿနာတွေရှိနေတာမှန်တယ်ဒါပေမဲ့နိုင်ငံတကာရဲ့အာရုံစိုက်မှုတွေကဟိုမတူတာတွေရှိနေတယ်နောက်တစ်ခုကချင်းကပ်ပုံတွေကလည်းပဲမမျှမတဖြစ်တယ်ဆိုတဲ့သဘောထားမျိုးပြောသွားတာတွေ့ရပါတယ်ဆိုတော့ဒီလိုမျိုးပေါ့လေနိုင်ငံတကာကပေါ့အခြေအနေမှန်ကိုချင်းကပ်ပုံတွေကလွဲနေတယ်ဆိုတာမျိုးကဒါဒီလိုအခြေအနေမျိုးတွေကိုဖြစ်နေတယ်ဆိုတာရောနိုင်ငံတကာပဲဖြစ်ဖြစ်ဒါမှမဟုတ်ဥမာဒီရန်ကြီးလီလိုဒီကုလသမဂ္ဂတိုင်ဝမ်ကပဲဖြစ်ဖြစ်မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကဒီလိုရှိပါတယ်အားလုံးမျက်မျက်တကျလောက်ပါဆိုပြီးတော့သဘောပေါက်အောင်အစိုးရအနေနဲ့ရောမလုံနိုင်ဘူးလားခင်ဗျာ
လုံးနိုင်ပါတယ်တစ်ဖက်မှာကျွန်တော်တို့
ပြောဟုတ်ကဲ့ map is value ပြောပြပါခင်ဗျာ
ဟုတ်ကဲ့ဆရာဟုတ်ကဲ့အဓိကကတော့လို့ဟိုဘယ်လိုပြောမလဲကျွန်တော်တို့ကလူခွင့်ရေးချိုးဖောက်မှုတွေလို့ပြောတဲ့အခါမှာဥပမာဒီဒေတာကနာထောက်ထားမှုအပူကြီးတွေဟိုရရှိဟိုလိုအပ်နေတဲ့လိုအပ်ချက်တွေကိုသိရတာနဲ့ကျွန်တော်တို့ဟာအဲ့ဒါကိုနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရောကုလသမဂ္ဂအပါအဝင်ကျွန်တော်တို့နိုင်ငံအစိုးရရောပေါ့နော်ဒီကိစ္စကမှာသောက်ထားမှုအမှုတွေကိုဆက်တောက်ထားတာဓမ္မမဟုတ်ရင်လည်းဆက်တောက်ခံထားရတာကိုဟိုခွင့်ပြုချက်မပေးတာကိုကျွန်တော်တို့အရရှိဖို့အတွက်ကြိုးစားတာပေါ့နော်အဲဘယ်လိုအခြေအနေမျိုးမှမဆိုဘယ်အစိုးရမချက်မှမဆိုကျွန်တော်တို့ဟာဟိုစစ်ဖြစ်နေတဲ့အခြေအနေမှာရောပြည်ထောင်ဖြစ်နေတဲ့အခြေအနေတွေမှာရောအရေးတော်အခြေအနေတွေအားလုံးမှာအာဒီနိုင်ငံသားတွေအနေနဲ့လိုအပ်တဲ့ဒီတိုင်းကမှာသောက်ထားမှုအမှုတွေကိုရရှိအောင်လုပ်ဆောင်ပေးရမယ့်ဟာကပထမမှတာဝန်ကတော့နိုင်ငံတော်ဆိုရတဲ့တာဝန်ပေါ့ဒီကမှာဒီနိုင်ငံကအစိုးရများဟာလေတာဝန်ရှိကြပါတယ်ပေါ့နော
်။ကျွန်တော်
မှာအခုလက်ရှိဖြစ်နေတဲ့အခြေအနေကအဲ့ဒီလိုဟိုစိုးရင်ပူပန်ကြကောင်းနေပေါ့နော်။ဒါကြောင့်ကထောက်ထားမှုပုံမူတွေများရှိတဲ့အတွက်ကြောင့်အငတ်ပြီးတုံများတော့မဲ့ပေါ့။ပြီးတော့လုံးတုံနဲ့အတွေ့အကြုံတွေမှာမမီရတဲ့အတွက်ကြောင့်ကျွန်တော်တို့အခုဆိုရင်ဟိုပြုတ်ပြီးတဲ့အထိငယ်ချက်ကိုဖြတ်ကျော်ပြီးတော့မှချက်ပြေးချင်းဆောင်ရတာတွေရှိတယ်။ဒါတွေအားလုံးဟာ emergency တွေပါ။အဲ့လိုလေကျွန်တော်တို့ဒီကန်ဒီတာမှာဆိုရင်လည်းပေါ့နော်အဲ့လိုပြောမလဲဟိုဖတ်ပြမှုတွေခန်းစီချုပ်နှောင်မှုတွေအဲတွေလည်းအားကြီးတဲ့ကျမတို့ဗီဒီယိုမီဒီယာတွေတစ်ချက်လည်းတောင်းနေပါတယ်ဒီလိုခါကြတော့ဟိုဒီလိုအခြေအနေတွေကိုဖြည့်ပြီးရှုထားတာပဲဖြစ်ဖြစ်ဓမ္မမဟုတ်ရင်လည်းဆောင်ရွက်ပြီးတဲ့နဲ့အခုကြီးတွေကိုရရှိအောင်မဆောင်ရွက်တာပဲဖြစ်ဖြစ်ဟာဟိုဘလို့နည်းနဲ့မှာပေါ့နော်ဟိုအတောင်းကြလို့မကောင်းတဲ့ကိစ္စဖြစ်တယ်လို့ကျမကတော့အဲ့လိုယုံကြည်တယ်အဲ့တော့လူတွေကိုလေးစားလိုက်တာတဲ့အဲဒီအစိုးရတရဖြစ်ဖြစ် စ်မယ်လို့ကျွန်တော်တို့အားလုံးကလည်းယုံကြည်ပြီးတော့မဲပြီးဖြစ်ခဲ့တာဖြစ်တယ်ပေါ့နော်။နိုင်ငံတကာအစိုးရတွေအနေနဲ့လည်းမြန်မာနိုင်ငံမှာရှိတဲ့လူ့အခွင့်အရေးအခြေအနေတိုးတက်ပြောင်းလဲမှုတွေကိုဟိုနိုင်ငံတွေမှာရှိတဲ့အထူးသဖြင့်ဒီလူ့အခွင့်အရေးနဲ့ပတ်သက်ပြီးတကြွလှုပ်ရှားသူတွေရဲ့အဲဒီအတန်နဲ့သူတို့ရဲ့ထောက်ပြချက်တွေကိုဟိုလက်ခံနားထောင်စဉ်းစားပြီးဖြစ်နေပြီးတော့မှအဲတိုးတက်ပြောင်းလဲမှုအခြေအနေတွေကိုလည်းဖုံးဖြတ်ပြစ်မယ်ပေါ့နော်အဲ့လိုကမှတော့မြင်ပါတယ
်ဟုတ်ကဲ့ကို
မိသားစုကတော့
โอเคแมทเมย์ဆိုတော့ကျွန်တော်ကိုမင်းလွင်ကိုလည်းအလှည့်ပေးချင်ပါသေးတယ်ကိုမင်းလွင်ကိုသဘောတော့ခင်ဗျတခြားမဟုတ်ဘူးဆက်စပ်လူပေါ့လေအခုကကိုမင်းလွင်ကိုလည်းထောက်ပြသွားတယ်ဟိုကျန်တဲ့ဒေသတွေမှာချင်းဆိုလို့ရှိရင်လည်းအခုထောင်းနဲ့တောင်းနဲ့ချီပြီးဟိုဒုက္ခတွေထွက်ပြေးရတယ်နေရဆွမ်းရတယ်အဲ့လိုပြဿနာတွေပေါ်နေတယ်ဟိုရခိုင်မှာလည်းဖြစ်တယ်တလားလူပေါ့လေဟိုဖြစ်နေတဲ့ဟိုပေါ်ဝါတွေကအတိုင်းတာတွေကတော့ဟိုပြောလို့ရှိရင်တော့မသေးလာဘူးဒါပေမဲ့လည်းပဲအာယုံဆိုင်မှုကြတော့ကွာနေတယ်ဆိုပြီးတော့ဟိုပြောထားတာဆိုတော့ဒီလိုမျိုးအခြေအနေမှန်တွေကိုနိုင်ငံတကာတိုင်ဝမ်ဥမာကုလသမဂ္ဂလို့တိုင်ဝမ်မျိုးတွေကနားလေသဘောပေါက်လာအောင်အစိုးရအနေနဲ့ဘာဖြစ်လို့မလုပ်နိုင်တာလဲအစိုးရအနေနဲ့ဟိုမလုပ်နိုင်တဲ့အခက်အခဲတွေများရှိနေလားခင်ဗျ။
အခက်အခဲတွေရှိနေလားဆိုတော့အခုရန်ဟီလီရဲ့ခီးစဉ်မှာပဲကျွန်တော်တို့ဥပမာအားဖြင့်ကြည့်ပါတော့ကချင်ပြည်နယ်ကိုသွားတယ်သွားခြင်းနဲ့ဒေသကိုအစိုးရကသွားမှုခွင့်ပြုပေမဲ့လေလုံခြုံရေးအရခွင့်မပြုနိုင်ဘူးဆိုတဲ့အတွက်မသွားခဲ့ရဘူး။အဲ့တော့အဲ့ဒီလိုမျိုးကိစ္စမျိုးတွေကဒါမကောင်းတဲ့ကိစ္စမျိုးဖြစ်တယ်လေအစိုးရတရားအနေနဲ့တာဝန်ယူပြီးဆိုလို့ရှိရင်တမတော်ကနေပြီးတော့လိုအပ်တဲ့လုံခြုံရေးအပိုင်းကိုဆောင်ရွက်ပြီးတော့လိလာကျင်နာရီလိလာဖို့အတွက်ဆောင်ရွက်ဖို့တင်တာပေါ့နော်အစိုးရကတော့ကဲသွားလို့တော့ရတယ်ခွင့်ပြုလိုက်တယ်သို့တော်လည်းပဲဒေသဆိုင်ရာရောက်တဲ့အခါကျတော့နေပြည်လုံခြုံရေးအရခွင့်ပြုနိုင်တဲ့အတွက်မသွားခဲ့ရဘူးဆိုတော့အဲ့ဒီလိုမျိုးတွေကတော့မကောင်းဘူးဗျာအဲနောက်တစ်ခါအခုကျတော့ရခိုင်ဒေသကိုသွားတယ်သွားတဲ့အခါကျတော့အဲသွားလို့ရပြန်တယ်အဲ့တော့ပြန်ပြီးတော့စဉ်းစားကြည့်ရင်ပေါ့ဗျာဒီနိုင်ငံတကာရဲ့အာရုံစိုက်မှုကဘယ်ဘက်များနေလဲများနေတဲ့ဘက်ကဘယ်သွားခွင့်ပြုတာလားကျန်တဲ့ဘက်ကခွင့်ပြုတော့ဘူးလားဒါကကျွန်တော်မေးရမယ်အခြေအနေမျိုးဖြစ်တယ်အဲ့တော့နောက်တစ်ခါကျွန်တော်တို့ဒေသအတွင်းမှာလှုပ်ရှားနေကြတဲ့ဒီ NGO တွေရော INGO တွေရောအကုန်လုံးကပေါ့နော်ဒီဒေသအတွင်းမှာဖြစ်နေတဲ့ပြဿနာတွေကိုနိုင်ငံတကာပေါ့အောင်မပို့နိုင်လို့ဒီလိုမျိုးဖြစ်တာလားကျွန်တော်ထင်တာကတော့အဲ့ဒီလိုမျိုးမပေါက်အောင်မပို့နိုင်လို့တော့မဟုတ်ဘူးဗျ။ဒါဗီမဲ့သူတို့လာတဲ့ရွေရွေချက်ကတမျိုးဖြစ်နေလို့ဒါဒီလိုမျိုးကြီ
းဟုတ်ကဲ့
ဆိုင်ကြုံတွေ့ရတယ်လို့ကျွန်တော်တော့မြင်ပါ
ဟုတ်ကဲ့ကျေးဇူးပါကွန်မင်းလေးဝေးကျွန်တော်တို့စုနေဝက်အတွက်ကိုဆက်သွယ်ထားတဲ့ပုံကုတ်တရားလည်းရှိနေပါတယ်ကျွန်တော်တို့ဒီစကိုင်းတိုင်းမော်လိုက်မြို့ကဥတန်းအောင်မှာဥတန်းအောင်ရဲ့သဘောထားကိုလည်းစုနေပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်အနေနဲ့စုနေရရတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်ပြီးသူမြရရဲ့နော်နိုင်ငံတကာရဲ့အကူအညီမှုကလည်းပဲအပြည့်အဝလိုအပ်တယ်လို့မြင်ပါတယ်ပြီးတော့နိုင်ငံတကာအနေနဲ့လည်းအပြည့်အဝကူညီကြပါလို့လည်းကျွန်တော်အနေနဲ့မျှတရရခံလိုက်ပါတယ်ပြီးတော့လက်နက်ကိုင်နှစ်ဖက်စလုံးကြီးမားသောအတ္တမာနတွေခွာချပြီးဒီကသမာဓိပညာထိုသုံးရပ်ကိုအလေးထားဆောင်ရွက်ကြပါလို့လည်းမျှတရခံလိုပါတယ်
ဟုတ်ကဲ့ပါ
ခင်ဗျာကပ္ပလေပါခွင့်ခွင့်ပြုတိုးတက်တဲ့နိုင်ငံဟာမလဲမကြီးဖြစ်ပါလို့အတော်နဲ့စိုက်စောပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
မှတ်သားတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအမေရိကန်ပြည်တော်စုကမောင်တဒနာကလည်းပဲကျွန်တော်တို့စာတစောင်ပေးပို့ထားပါတယ်ကိုကျန်နိုင်ကျွန်တော်တို့ကျေးဇူးပြုပြီးဖတ်ပြပါဦ
းဟုတ်ကဲ့ပါမြန်မာနိုင်ငံမှာတက်မတော်ကအစိုးရအုပ်ချုပ်မှုအောက်ကမရောက်သမျှကာလပတ်လုံးတက်လာသမျှအရသာအစိုးရတိုင်းလူခွင့်အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့စောင့်ကြည့်ခြင်းကိုခံရမှာအသေးချပါပဲ။ဒါကလည်းသဘာဝကျပါတယ်။ဘာကြောင့်လဲဆိုရင်အစိုးရကနိုင်ငံတကာစံနှုန်းတွေနဲ့အညီလူခွင့်အခြေအနေတွေတိုးတက်ကောင်းမွန်လာဖို့မူဝါဒတွေရေးဆွဲချမှတ်ခြင်းပေမဲ့အစိုးရနဲ့လက်တွေ့ကျကျပူးပေါင်းဆောင်ရွက်မဲ့စစ်ကောင်ဆောင်တွေကတတိတခြားလျှောက်လန်းနေလို့ပါပဲ။ထင်ရှားဆုံးအချက်ကတော့စစ်ကောင်းဆောင်တွေဦးဆောင်ရေးဆွဲထားတဲ့2008နာခဲ့အခြေခံဥပဒေအရလွတ်လပ်စွာရင်းနှီးသားမှုထုတ်လွှင့်မှုကိုပုံမှန်66ဂါကြီးနဲ့ကန့်သတ်ထားရုံမကတက်မတော်ကကျူးလွန်ထားတဲ့ပြစ်မှုမှန်သမျှနောက်ကြောင်းပြန်လည်တရားစွဲဆိုခွင့်မရှိစေရလို့ရေးဆွဲထားတဲ့အချက်ပါပဲအစိုးရကအမျိုးသားပြန်လည်တင်မြှင့်ရေးနဲ့ညီညွတ်ရေးအတွက်အားကျိုးမှန်တဲ့ဆောင်ရွက်နေတယ်တက်မတော်ကလင်းနဲ့ပါဘုံသွားကျဲနေတယ်ဒီချက်ကအစိုးရနဲ့ပူးပေါင်းဆောင်ရွက်လို့စိတ်မရှိခြင်းကိုထင်ထင်ရှားရှားပြသရာရောက်နေတယ်လို့ယူဆမိပါတယ်အဆိုးဆုံးကတော့ဆစ်ဆောင်ဒုက္ခတွေတွေကိုအစိုးရနဲ့အရက်ဖတ်လူမှုအဖွဲ့အစည်းပေါင်းစုံကပေးမဲ့အကူအညီတွေကိုနှစ်ဖက်လက်နက်ကင်ခေါင်းဆောင်တွေတားမြစ်နေတာဟာကြီးမားတဲ့လူခွင့်ချိုးဖောက်မှုတွေကိုကျူးလွန်နေတာပဲလို့ယူဆမိပါတယ်။နောက်ဆိုရတဲ့အချက်ကတော့တက်မတော်ကပြည်ထရေးအထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နေဆက်ရေးရာတွေကိုပါထိန်းချုပ်ထားတဲ့အတွက်လူခွင့်ချိုးဖောက်မှုတွေစင့်ကဲဖြစ်နေအောင်မှာတော့အသေးချပါပဲခင်ဗျာ
။ ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ကျွန်တော်ဒီဟိုကိုအောင်မျိုးမင်းကိုလည်းမေးချင်ပါသေးတယ်ဆိုတော့ကျွန်တော်တို့ဒီလူခွင့်ရေးအခြေအနေတွေဟိုတိုးတက်ဖို့ဟိုနိုင်ငံတကာအတိုင်းဝိုင်းကလက်ခံနိုင်တဲ့အခြေအနေမျိုးတွေဖြစ်ဖို့ဆိုရင်မြန်မာနိုင်ငံမှာအနေဆုံးအဆင့်အနေနဲ့ဘာတွေလုပ်ဖို့များလိုမလဲခင်ဗျ
ကျွန်တော်တို့ဒီမစ်ယန်ဟီလီဒီထောက်လာတဲ့ထဲမှာသူကမြန်မာနိုင်ငံအစိုးရကိုလူခွင့်နဲ့ပတ်သက်ပြီးဘာတွေလုပ်တင်တယ်ဆိုတဲ့တိုင်းတာထားတဲ့ benchmark policy လေးတွေသူချထားတာရှိပါတယ်အဲ့ဒါကသူ့ရဲ့ဒီနှစ်ထူးခြားတဲ့တာဝန်ဖြစ်တယ်အဲ့ဒီထဲမှာဆိုရင်သူ့အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေခုနပြောထားသလိုဖွဲ့စည်းပုံအခြေခံဥပဒေမှာလူခွင့်ရေးရလှုပ်ဆောင်မှုတွေတားမြစ်ထားတဲ့ချက်တွေဒါတွေကိုပြောင်းထားတာရှိပြီလားဆိုတဲ့တိုင်းတာထားတွေပါတယ်တကလလက်စာထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေတွေပြောင်းထားတာရှိလာပြီလားတအားတိုင်းတတာရှိတယ်။ခုနလိုကျွန်တော်တို့ဒီလေယာဉ်မြေတင်းဆက်မှုတွေရော့ပြီလားနိုင်ငံရေးကျင်းသားကိစ္စတွေပါတွေဖြစ်ပြီလဲအမျိုးသမီးနဲ့လူနည်းစုနဲ့ပတ်သက်ပြီးတော့ကောဘလို့အခြေအနေရှိတယ်တိုင်းတတာရှိတယ်။အဲ့တော့ဒီ benchmark လေးတွေကအမှန်တော့ကျွန်တော်တို့တိုင်းပြည်ကိုလူခွေတိုးတက်အောင်အကြံပေးထားသလိုလိုက်နာတင်တော့အခြေခံချက်တွေဖြစ်တယ်။အဲ့တော့ဒီဟာမျိုးတွေကိုဘလို့မျိုးလိုက်နာမလဲ။တစ်ချိန်တည်းမှာဘလို့ကာလမှာလိုက်နာမလဲဆိုတဲ့ပြကြသောအတိုင်းဖရိန်ရှိသောလှုပ်ဆောင်မှုတွေကိုအကောင့်ထဲပို့မယ်ဆိုရင်တော့ကျွန်တော်တိုင်းပြည်ရဲ့အခြေအနေလည်းကောင်းပါလိမ့်မယ်တစ်ချိန်တည်းမှာနိုင်ငံတကာကကျွန်တော်တို့အပေါ်မှာတခါတလေတည်မှားတွေကြောင့်တခါတလေလှုပ်ဆောင်မှုတွေကြောင့်တချို့တည်နေပဲစိတ်ဝင်စားပြီးတချို့တော့အချက်တွေစိတ်ဝင်စားမှုရှိနေတဲ့အချက်ကိုလည်းဘယ်ပေါင်းစုံမှဒါတွေလိုအပ်ပါတယ်ဆိုတဲ့အချက်ကိုတက်တည်ပြပြီးတော့တိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်ဗျအဲ့ဒါကြောင့်မလို့ကျွန်တော်တို့ကတကယ်လို့မြန်မာနိုင်ငံရေးကိုနိုင်ငံတကာအရေးပါရင်ဒါနဲ့ပတ်သက်ပြီးတော့တကယ်ကိုလက်တွေ့ဆောင်ရွက်နေပါတယ်တကယ်ကိုအလေးထားပြီးတော့ကိုယ်စွမ်းဉာဏ်စွမ်းနဲ့စိတ်သက်ပိုင်းဆိုင်ရာရလှုပ်ဆောင်နေပါတယ်ဆိုတော့တက်တည်ပြအောင်ဒါတွေကိုကျွန်တော်လှုပ်ဆောင်သွားဖို့မဖြစ်မနေလိုအပ်နေပါပြီ
ဟုတ်ကဲ့ကျေးဇူးပါမမေစပယ်ယူရဲ့သဘောထားလဲဟိုချင်းယုံဆွေးနွေးပြပါအောင်ခင်ဗျာဆိုတော့ဒီနိုင်ငံတကာနဲ့ကားနေပြီးလက်ခံနိုင်တဲ့အခြေအနေမျိုးဖြစ်ဖို့ဆိုရင်မြန်မာနိုင်ငံရဲ့လူခွင့်ရေးမှာတိုးတက်ဖို့အတွက်ကအနေဆုံးအဆင့်အနေနဲ့ကျွန်တော်တို့ဘာတွေများလုပ်တင်ရလဲခင်ဗျာ
အစ်ကိုကတော့အခုလိုမျိုးဒီလူခွင့်ရေးအကြီးအကဲတွေပေါ့နော်ဟိုသူတို့တွေကိုသူတို့အနေနဲ့တွားရောက်လေ့လာပြီးတော့ကြည့်ရှုလို့တဲ့အခုတစ်ခေတ်ဒေတာကွန်ပျူတာတွေနဲ့တွေ့ဆုံပြီးတော့ဟိုဆွေးနွေးလို့တဲ့အစိစတွေကိုတတ်မှတ်တတ်ချက်တွေလုပ်သွင်းနေပေါ့နော်ခင့်ခစ်ပေးတင်ပါတယ်နောက်တစ်ခုကတော့ UDR လို့ခေါ်တဲ့ကျွန်တော်တို့ junior set ပြီးရောတဲ့ review ပေါ့နော်ဒီလူခွင့်ရေးအနေနဲ့ပတ်သက်ပြီးတော့ဒီစိန်ဒီမှာနေတာဆိုရကလည်းပြင်ဆင်ရတယ်လို့နိုင်ငံတကာအစိုးရတွေကလည်းမှန်မှန်တည်းမှရှိတဲ့လူ့စိတ်ရင်းစိတ်တွေကိုသိတဲ့ကောင်းမွန်တာအကြံပြုတဲ့တိုင်တွန်းချက်ကြီးထားတာရှိပါတယ်ပေါ့နော်အဲ့ဒီအရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီလူ့စိတ်ရင်းပတ်သက်ပြီးဆက်ဆောင်ကြတယ်ရတဲ့လူမှုဖွဲ့စည်းတွေကလည်းနိုင်ငံအစိုးရရဲ့လူ့စိတ်ရင်းအခြေအနေကိုသိတာနဲ့အားလုံးဆောင်မှုအခြေအနေတွေကိုကျွန်တော်တို့ကလည်းစောင့်ကြည့်နေတာအခက်အခဲမှုတွေအတင်းအကျပ်စာတင်ပေးမှုတွေလည်းရှိပါတယ်အဲ့တော့နိုင်ငံတကာအစိုးရအနေနဲ့သူတို့ဟိုဒီမြန်မာနိုင်ငံအစိုးရပေါ်မှာလူ့စိတ်ရင်းစိတ်တွေကိုကောင်းမွန်လာအောင်ပြီးထားတဲ့သူတို့ရဲ့အိုက်ကွန်ကပြည့်စုံနေတယ်လည်းမမိလိုက်ပို့တော့ပါဘူး။ဟုတ်ကဲ့။ကောင်းလို့အလုပ်ပို့တော့ပါတယ်ပေါ့နော်
။ဟုတ်ကဲ့။အဲ့
လိုမှာတော့မြန်မာလေ။အဲ့လိုမျိုးကျမတို့ဟာဟိုနိုင်ငံတကာကပြီးတော့ဒီတွင်းကရောဒီပါရောပေါ့။အဓိကကတော့ဒီပြည်သက်ဖြစ်ပေါ်တဲ့ဒေတာတွေနဲ့လူ့စိတ်ရင်းချုပ်မှုတွေရှိတဲ့နေရာတွေကိုလူ့လက်လက်ပေါ့။တင်းဟိုရယူပိုင်ခွင့်ပေါ့လေ
။ဟုတ်ကဲ့။
ဒီတော့ဒီတွင်းကိုပြတိုင်းချက်နေရှိမှာပဲ။ကျမတို့ဒီတွင်းကရောဒီပါကရောဝန်ထမ်းမှာရှိတဲ့လူ့စိတ်ရင်းချုပ်မှုအခြေအနေတွေကိုသိနိုင်မှာဖြစ်တယ်။အဲ့လိုပုံစံနဲ့ကျမတို့ထပ်ထပ်ထောက်ကကြည့်လို့ပါတယ်ဟိုဥပဒေနဲ့ပေါ့နော်ကန့်တတ်ဖြစ်ခဲ့ထားမယ်ပြီးတော့ဒီပဒေသမားတွေကိုပုံမူဆောင်ရွက်ပေးတဲ့ data ခံတွေကိုစမ်းစုရဒါမှမဟုတ်ရင်လည်းအာဒီအနေနဲ့ပြည်ရလေးရှိနေဆိုရင်လည်းအဲ့လူ့စိတ်ရင်းချုပ်မှုအခြေအနေတွေကိုဒီကြီးပါကတည်းမကအောင်ဒီရင်းကပါသိပုံနဲ့အခွင့်အရေးကြီးရမှာမဟုတ်ဘူးပေါ့နော်
အဲ့တ
ော့ကျောင်းမှာကတော့ပဒေလွတ်လပ်မှုကိုစီစဉ်ဆက်ပေးဖို့ပေါ့လေအဲ့ဒါကိုလည်းအားရစိုက်တင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဟိုအစီအစဉ်ဆုံးသတ်ခင်မှာဥမင်းလွင်ဦးသဘောထားလည်းပြောပါအောင်ခင်ဗျာကျွန်တော်နိုင်ငံတကာလက်ခံနိုင်တဲ့အစီအမျိုးဖြစ်ဖို့မြန်မာနိုင်ငံဘက်ကဘာတွေများလုပ်ဖို့လိုမလဲ
နိုင်ငံတကာလက်ခံနိုင်တဲ့အစီအမျိုးဖြစ်အတွက်မြန်မာနိုင်ငံကဘာလုပ်ရမလဲဆိုတော့လူ့ခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်တာတွေကအာဏာပိုင်အဖွဲ့အစည်းတွေဖြစ်တယ်အဲ့တော့အာဏာပိုင်အဖွဲ့အစည်းတွေကမိမိပြဋ္ဌာန်းထားတဲ့ဥပဒေကိုမိမိကိုယ်တိုင်ပြဋ္ဌာန်းလိုက်နာပြီးတော့ဆောင်ရွက်ဖို့လိုတယ်ဆိုတာကိုအစိုးရကိုယ်တိုင်ကကျင်းကြောင်ကြမှတ်ပြီးတော့လေးလေးနက်နက်နဲ့ဆောင်ရွက်ပေးဖို့လိုတယ်။နောက်ပြီးတော့တခါအဲ့ဒီလိုချိုးဖောက်တဲ့အဖွဲ့အစည်းတွေရှိလာပြီဆိုလို့ရှိရင်လည်းကျန်တဲ့အစိုးရဝင်ကြီးဌာနတွေအားလုံးကပူးပေါင်းပြီးတော့ဒီမှားနေတဲ့ကိစ္စရပ်တစ်ခုကိုလမ်းအမှန်ပေါ်ပြန်ရောက်အောင်ဝိုင်းဝန်းပြီးတော့ပြည့်ပြင်းတွန်းတင်တဲ့အခြေအနေမျိုးရောက်နေပြီလို့ကျွန်တော်ကတော့မြင်ပါတယ်။ဥပမာအချင်းပြောရရင်ကျွန်တော်တို့ဒီရွယ်မြောက်ပြီးတဲ့ကလေးငယ်တွေ
ไม่ใช่ยิ่งมันยิ่งขายเลยกิจสารลูกคุ้งยิ่งขายเลยกิจสารสาเรกิจสารเนี่ยดีมาอนาคตเพื่อวิริตเราเนี่ยมาประมาณปัจจุบันนี้ก็เช่นเดียวกันเราอะไรรู้ประมาณปัจจุบันนี้เลยขามาบดูมาทุ่ยมาทีเอที่นี่เลยขามาแต่สัญญาลูกวันนั้นวันนี้ท่านน่ะน้องอุบลีท่านน่ะสาเรท่านน่ะเรียนนี่ดีอ๋อมาหนีเดียวกันมาเอาแต่เรื่องมันลูกเอ็มลูกนี่เลยเช่นนี้มุ่งยาวนี่วิริตเราเนาะยิ่งมา แล้วดีนี่เว้ยจังหวะดีนี่บุกผ่าไปเลยยังน้องอ่ะเนี่ยมาดูเรื่องเดิมเนาะยังมาในงานลูกคนยังกลมเชงอ่ะยังเข็นน้องอ่ะตายเนี่ยสมัติว่ามุ่งเพื่อมีเรื่องยืดอยู่เลยคู่เราตายมาตายลูกคนยังชอบมุ่งเงยตัวดีสูรุษย์ยืดอยู่ทั้งวันมาพิจารณาสูรุษย์มิงลาดินจังหวะดีนี่พาเลยเราก็มีสิ่งของกูมีอยู่พิจารณาแล้วสุภาพกูแรงกูก็เลยเอวี่ลุงยูมีนี่เจ้าเนี่ยลาบูด้วย
แต่สัญญาวันนี้ท่านอะไรกูต้องอภิญญาพี่ในงานกายเนี่ยมาเนี่ยมาในงานเนี่ยสุยาเนี่ยโอ้ชอบองค์สมิกาอยู่ลุงปอบีก็ลาบาลาลิเมลุจันทร์เราดูเวจันทร์ที่เนี่ยโอเคเจ้าทูตมาเลยครับเนี่ยอาชาลูกคุยคำเชิงอุเมลุงที่ลูกคุยลูกชาติทูตพี่เต้มาเมื่อสิบเอ็ดวันนี้มีอะไรมาพูดกับกูอ่ะมีเมนูพี่สานเป็นผู้สนุนเรื่องปกุริโอคุณเป็นผู้สนุนยาเรื่องลุยโออาลุงทูตเจ้าทูตมาเลยครับเนี่ย
ကိုအောင်လုံးနဲ့စီစဉ်ထုတ်လို့ရမှုမဆုမွန်တော့စီစဉ်တက်ဆက်သွားတာပါဒီစီစဉ်ကိုခုလိုစနေနေ့ညပိုင်းမှာတည်ထုတ်လွင့်ပေးပြီးတော့ပြန်လည်ထုတ်လွင့်ချက်တွေကိုဒီနေ့ရွေးနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်ဒီတိုင်းဒီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်ရှင်
เมื่อกันตำราบรักอุบามาสุยากาโรชาในงานบอชามาทารีดังคับไปสู้มือกูตู้นี่เนี่ยสับปีรอท้าสีตัวในเนื้อลูกยุคเก่ากันตำราโดนทรัมป์กับเจ้าลายบาร์เร่แต่เมื่อตู้สุยาอันนี้เนี่ยเราติดจากที่ท้าจีมาเราท้ามาพิจารณาเลยเปล่าบาร์เร่รัชาในงานบอชามาทารีดังคับไปสู้มือกูเชนตันดาร์คูที่ท้าสีตัวมาพิจารณาแต่เมื่อตะเกลือรัชาในงานนี้เนี่ยจำพัฒนาดีกูได้พิจารณาเนียมากูนี่เป็นเมื่อกันในงานเยอะช้ายี่จีเรียมันจะได้เอาเมียกูนี่เป็นเมื่อส่วนดังคับไปสู้ม
ကျွန်တော်တို့ညီမနိုင်ငံမှာပွင့်နာဆက်တဲ့နေ့လောက်ရှိခဲ့ပြီးညီမနိုင်ငံမှာတော့နည်းနည်းတိုင်းသင်ယူခဲ့ရပြီးတော့သမ္မတကောင်တစ်ယောက်လူကောင်တစ်ယောက်ဖြစ်လာခဲ့တဲ့အကြောင်းသမ္မတဥပမာကထည့်သွင်းပြောကြားသွားပါတယ် စီးရီးယားနိုင်ငံဒီယာအယ်ဇူးမျိုးကဆွေးရတဲ့ထင်းချုပ်ထားတဲ့နယ်မြေတွေကိုအိုင်အက်စ်သွေးကြောအဖွဲ့တွေကတိုက်ခိုက်ခဲ့တယ်လို့စီးရီးယားရေးစောင့်ကြည့်သူတွေကပြောပါတယ်တိုက်ပွဲအတွင်းမှာအယ်ဇီယားတိုက်ခိုက်ရေးသမားနှစ်ဆယ်နဲ့စီးရီးယားဆွေးရတပ်သား၁၂ယောက်ပါဝင်လူ၃၀ကျော်သေဆုံးခဲ့တယ်လို့လဲစီးရီးယားရေးစောင့်ကြည့်အဖွဲ့ကပြောပါတယ် ออสเตรเลียနဲ့ဂျပန်နဲ့နိုင်ငံကြားစီးပွားဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်ဖို့နိုင်ငံခေါင်းဆောင်တွေသဘောတူခဲ့ကြပါတယ်တရုတ်ရဲ့စစ်အင်အားကောင်းလာတာကိုစိုးရိမ်နေတဲ့ဂျပန်ကအာရှပစိဖိတ်ဒေသတွင်လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်ထိုင်းနိုင်ငံရဲ့ကလေးများနေလေကြောင်းပြပွဲတွင်ထိုင်းဒေသကဂျက်တိုက်လေရင်တစဉ်ပြတ်ကျသွားတာကြောင့
ာ
သတင်းချင်းချုပ်ကိုကိုရနိုင်ကကြီးနာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကတော့မဆုမှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ supplemental delivery ဖြစ်ပါတယ်ကျွန်မအင်တန်စမရှင် VOA American တန်မနက်ဖခင်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီနေ့9:00နာရီလိုင်းဒိုမီတာ32 40 48 50ပြင်လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.